Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ5ရက်စနေနေ့ညဖက်9:20ထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တူကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမကတော့ဆုမြတ်ပါပါရှင်နိုင်ငံရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားတစ်စီးဂျာမနီနိုင်ငံစီကိုပထမဆုံးဆက်ရောက်သွားပါပြီအမေရိကန်မှာတော့အလို့သမားအခွင့်အရေးကြိုးပမ်းခဲ့သူတွေကိုသမ္မတဥဘာမာကဂုဏ်ပြုပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုကိုအောင်နဲ့ချိန်ညားပေးပါမယ်ရှင်
ကောင်းပါပြီ။အရှေ့အာရှနဲ့ပစိဖိတ်အရေးယာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးကြားရမှာတော့
ဒီလိုကြီးရဲ့ပြည်တွင်းပြောင်းလဲရေးမှာအဓိကကြရည်ဒီ2015ရင်းကောက်ပွဲမှာဟလာအကောင်းဆုံးဖြစ်အောင်တသားဆို
မြန်မာငြိမ်းချမ်းရေးစင်တာကဥညွန်အောင်မြင့်ပါရှင်အပြည့်စုံကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်မြန်မာရွေးကောက်ပွဲကိုစလဲလောင်းအပြည့်သက်စီရင်တွေကိုမြို့နယ်အချို့မှာဘာကြောင့်မကျေညာနိုင်သေးတာလဲဆိုတာကိုလည်းမကြခင်အပြည့်စုံတင်ပြပါမယ်ဒီနောက်မှာတော့စနေနေ့ရက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့ဒုတိယပိုင်းညဝက်မှာတော့ကိုသားညွန့်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ရမှာပါခုအရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။ဩစတြေးလျနိုင်ငံကနေရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားဟာဒီကနေ့စနေနေ့မှာဂျာမနီနိုင်ငံစီကိုပထမဆုံးဆက်ရောက်သွားပါပြီ။ဩစတြေးလျနိုင်ငံကနေထွက်ခွာသွားတဲ့ရထားဟာမြူနစ်မြို့ဘူရာဂျီစီကိုဒီကနေ့မနက်ပိုင်းကရောက်ရှိသွားတာဖြစ်ပါတယ်။အနောက်ဥရောပဘက်ကိုသွားဖို့ဟန်ဂေရီနိုင်ငံမှာရက်နဲ့ချီတောင်တင်းဆောင်ဆိုင်နေခဲ့ကြရတဲ့ရွှေပြောင်းလာကြသူတွေထောင်နဲ့ချီဟာဩစတြေးလျနိုင်ငံစီကိုဒီကနေ့မနက်ပိုင်းကရောက်လာခဲ့ပြီးတော့တချို့ကဂျာမနီဘက်ကိုဆက်သွားခဲ့ကြတာဖြစ်ပါတယ်။ဟန်ဂေရီအစိုးရကနိုင်ငံတွေကနေထွက်မသွားအောင်တားဆီးထားပေမဲ့ကလေးငယ်တွေနဲ့ဒုက္ခသည်တွေဟာဩစတြေးလျနေဆက်စီကိုတောက်ကြနေတုန်းကလမ်းလျှောက်သွားခဲ့ကြပါတယ်။ဒီလိုအခြေအနေမှာပဲဟန်ဂေရီအစိုးရကရွှေပြောင်းအခြေချမဲ့သူတွေကိုဘတ်စ်ကားကြီးတွေနဲ့ဩစတြေးလျနေဆက်ဖက်စီကိုပို့ဆောင်ပေးခဲ့ပါတယ်။ဟန်ဂေရီနိုင်ငံထဲမှာရှေ့ရေးမရေမရာဖြစ်နေကြသူတွေအတွက်ဒီလောက်ရကအားအားသင့်စရာဖြစ်စေခဲ့ပါတယ်။ဩစတြေးလျနိုင်ငံထဲကိုဒီကနေ့မနေ့အစောပိုင်းတည်းကရောက်လာနေကြသူထောင်ပေါင်းများစွာရှိနေပြီလို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ဟန်ဂေရီနေဆက်မြို့ဖြစ်တဲ့ဟေဂျက်ရှလုံးကနေပြီးတော့ဖြတ်လာကြတဲ့ဒုက္ခသည်တွေကိုဩစတြေးလျကြက်ချင်ကြီးအဖွဲ့ကလက်ခံနေပါတယ်။ပရဟိတအကူအညီပေးသူတွေကလည်းရောက်လာသူတွေကိုကျန်းမာရေးစားသောက်ရေးနဲ့နေရထိုင်ရေးအကူအညီတွေပေးနေပါတယ်။ဂျာမနီနိုင်ငံစီကိုခရီးဆက်ဖို့ဗီယက်နာမြို့တော်စီကိုယထာနဲ့သွားနေကြတဲ့ဒုက္ခသည်800လောက်ရှိပြီလို့ဩစတြေးလျတာဝန်ရှိသူဝက်ဖ်ကန်မိုလာကသတင်းတောက်တွေကိုအစောပိုင်းကပြောပါရယ်ရွှေပြောင်းလာသူတွေအနေနဲ့ဩစတြေးလျနိုင်ငံထဲမှာဒုက္ခသည်အဖြစ်ရှောက်ရလက်ခံမှာဖြစ်တယ်လို့ဂျာမနီနိုင်ငံကိုဆက်သွားရင်လည်းခွင့်ပြုမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ဖန်နာဖမန်ကပြောကြားခဲ့ပါရယ်တစ်ချိန်တည်းမှာပဲဥရောပမှာကြုံတွေ့နေရတဲ့ဒုက္ခသည်အရေးအတွက်EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေဟာလက်ဇမ်ဘတ်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေကြားမှာဒုက္ခသည်တွေကိုကိုတာမျှယူမဲ့ဒီဘုံဒုက္ခသည်စနစ်ကိုအကောင့်ထဲပေါ်ချဖို့အတွက်နိုင်ငံသားရေးဝန်ကြီးတချို့ကတိုက်တွန်းနေကြပါတယ်ရှင်
။အရှိအလေပိုင်းဒေသနဲ့ကမ္ဘာတစ်လောက IS စစ်သည်ကြော်တွေပါဝင်အကြမ်းဖက်သမားတွေအားလုံးရဲ့လှုပ်ရှားမှုတွေကို American နဲ့ Saudi Arabia နိုင်ငံတို့နီးနီးကပ်ကပ်အတူပူရဲစောင့်ကြည့်နေနေတော့မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။တောက်ကြနေကအင်ဗီရိုကိုလာရောက်လည်ပတ်တဲ့ sorry ဘရင်ဆယ်မန်နဲ့သမ္မတအိုဘားမားတို့တွေ့ဆုံခြင်းမှာခေါင်းဆောင်နှစ်ဦးဟာယီမင်နဲ့ဆီးရီးယားနိုင်ငံကပြည်ပခါတွေအပါအဝင်အီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။ဒီသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းပေးရမှာဖြစ်ပြီးအနောက်နိုင်ငံတွေကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုလည်းပြန်လည်ရုပ်သိမ်းပေးရမှာပါ။ဒေတာရင်းမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေတာတွေကိုထိန်းချုပ်ဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်အခုရရှိထားတဲ့သဘောတူညီချက်ကိုအကောင်းဆုံးဘယ်လိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာလို့သမ္မတဘရက်အိုဘားမားကပြောပါရယ်။ဒါအပြင်ဒီသဘောတူညီချက်အတိုင်းအီရန်အနေနဲ့လိုက်နာဆောင်ရွက်အောင်ကြက်မှတ်ထိန်းသိမ်းသွားမယ်လို့လည်းသမ္မတကဘရင်ဆယ်မန်ကိုကြေညာပေးခဲ့ပါရယ်။အီရန်ပေါ်ဒေတာရင်းကရပ်ပတ်နိုင်ငံအဖြစ်ရှုမြင်ထားတဲ့ Saudi Arabia နိုင်ငံဟာအီရန်နျူကလ িয়ার အရေးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်လို့စိုးရိမ်နေကြတာဖြစ်ပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ဟာအလုံသမားနဲ့ရုံးပိတ်ရက်ဖြစ်တာနဲ့အတူဒီကနေ့ဒီအချိန်မှာအလုံလုံနေကြသူတွေခံစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကိုကြိုးကြိုးဆဆတိုက်ပွဲဝင်ခဲ့ကြတဲ့အမျိုးသားအမျိုးသမီးတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့နိုင်ငံတော်အပတ်စဉ်မင်ခွန်းနဲ့မှဂုဏ်ပြုပြောကြားခဲ့ပါတယ်။အလုံသမားလှုပ်ရှားမှုမှာပါဝင်ခဲ့ကြသူတွေဟာသူတို့ကိုယ်တိုင်လစာပို့ပြီးရဖို့အတွက်တင်မဟုတ်ဘဲ လုပ်ဖို့ကင်ဘက်တွေအတွက်ပါပို့ပြီးတော့အာမခံချက်ရှိပြီးတော့တာယာဝါပြောဖို့အတွက်စ조사ခဲ့ကြတာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့9နှစ်ခွဲအတွင်းအလုပ်ကင်သစ်ပေါင်း 73.1% ကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာသမိုင်းမှာအရှိကြဆုံးအလုပ်ကင်သစ်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းတာဖြစ်တယ်လို့ဆိုပါတယ်တောက်ကြနေတုန်းကအမေရိကန်အလုပ်သမားဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်မှာအလုပ်လက်မဲ့နှုန်းဟာဩဂတ်စ်လအတွင်းမှာအနှိမ်ဆုံးအဆင့်အဖြစ်နဲ့51တိခန့်မှာ 5.1 ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဇူလိုင်လကထက်ကို 0.2 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်။ဩဂတ်စ်လအတွင်းမှာဒီအလုပ်ကိုင်းသစ်ပေါင်း 13,300 ကိုဖန်တီးနိုင်ခဲ့တယ်လို့အလုပ်သမားဌာနကပြောပါတယ်။ဒါဟာစီးပွားရေးပညာရှင်အများစုခန့်မှန်းထားတာထက်တော့နည်းပါတယ်။အမေရိကန်ဘဏ်အတုံးနှုံးတွေကိုဘယ်လောက်နှုံးနဲ့ဘယ်တော့ပြန်ပြီးတော့မြင့်တင်ရမလဲဆိုတာကိုဗဟိုဘဏ်တာဝန်ရှိသူတွေစဉ်းစားနေချိန်မှာဒီအစီရင်ခံစာတွေကကိန်းဂဏန်းတွေဟာထည့်သွင်းစဉ်းစားစရာအရေးပါတဲ့အချက်တွေဖြစ်ပါတယ်။အမေရိကန်မှာဘဏ်ဓာရေးပြဿနာတွေဖြစ်ခဲ့ပြီး2008ခုနှစ်ထဲကစီးပွားရေးတိုးတက်အောင်ကြားကန်တဲ့အနေနဲ့ဗဟိုဘဏ်ကအတုံးနှုံးတွေကိုစံချိန်တင်အောင်လို့လျှော့ချထားတာဖြစ်ပါတယ်ရှင်။
ယူရိုပင်ရဲ့ West Point စစ်တပ်ကတူကကောင်းဦးရဲ့ကစားပွဲအတွင်းဘိုလောင်း30လောက်တန်းရပြီးအဲ့ဒီထဲက24ဦးကတော့ဥကောင်းမှထိခိုက်တန်းရခဲ့တယ်လို့ American ထိပ်တန်းသတင်းစာတစောင်းမှာဖော်ပြလိုက်ပါတယ်။ဘိုလောင်းတန်းတန်းစတင်တယောက်သူတွေရဲ့နွေရာသီကာလကျန်းတဲ့တန်းတန်းအပြီးအထိမ့်မှန်အနေနဲ့ကောင်းဦးရဲ့ပြီးစော်ကစားခဲ့ကြတာလို့ New York Times သတင်းစာကဆိုပါတယ်။တန်းတန်းသားတွေကြားပိုရင်းနှီးခင်မင်လာဖို့နဲ့တန်းတန်းကာလရင်ဆိုင်ခဲ့ရတဲ့ကျန်းတဲ့အခြေအနေတွေကနေစိတ်ထွက်ပေါက်ရအောင်တဦးနဲ့တဦးအန္တရာယ်မရှိစေပဲအခုလိုကစားကြတာပါဒါပေမဲ့လည်းတချို့ဘူလောင်းတွေကသူတို့ခေါင်းတွေထဲမှာခေါင်းဆောင် helmet လို့မာကျောတဲ့အရာတွေကိုထည့်ပြီးရိုက်တာကြောင့်တချို့တွေကနှကမ်းပေါက်ကုန်ကြပြီးအယိုးတစ်ချောင်းတည်းမနဲ့ကျိုးကုန်သူတွေရှိတယ်လို့ပခုံးယုံပြုတ်သူပြုတ်တတိလိမင်မျောကုန်တဲ့သူတွေလည်းရှိတယ်လို့သတင်းစာမှာရေးသားထားပါတယ်။အဲ့ဒီနောက်မှာတော့ West Point ဝန်ထမ်းတွေဟာဘူလောင်းအဆောင်တွေကိုလိုက်လံစစ်ဆေးခဲ့တယ်လို့ဆိုပါတယ်။ဩဂုတ်20ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီအဖြစ်အပျက်နဲ့ပတ်သက်လို့ West Point စစ်တပ်ကတူကလွန်ခဲ့တဲ့ကြာသပတေးနေ့အထိ New York Times သတင်းစာကိုအတည်ပြုပြောဆိုတာမျိုးတော့မရှိပါဘူး။ဒုဗိုလ်မှူးကြီး Christopher Kaskar ကတော့ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတဲ့နေရာဒီတန်းန်းပြီးဆုံးချိန်မှာဒီပထမနေ့ចောင်းသားတွေဟာရဲဘော်ရဲဘက်စိတ်သက်ပုံမခိုင်မာစေဖို့ခေါင်းရိုက်ပွဲပြုလုပ်ကြတာဖြစ်ပြီးအခုလိုတန်းရတဲ့ကိစ္စနဲ့ပတ်သက်လို့တော့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုပါရခင်ဗျာ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မတည်ငြိမ်တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနိုင်ငံရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှာရုရှားရဲ့ဗီဒီယိုအာဏာသုံးပိုင်ခွင့်ကိုရုပ်သိမ်းတင်တယ်လို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကတောက်ချာနေကပြောကြားခဲ့ပါတယ်ရုရှားနိုင်ငံဟာစစ်တပ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ဆက်ရှိသင့်ပေမဲ့ရုရှားဗီဒီယိုအာဏာသုံးပိုင်ခွင့်ကိုရပ်လိုက်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုတွေဟာပိုပြီးတော့ထိရောက်မှုရှိလာမယ်လို့ယူကရိန်းသမ္မတပေါ်ရိုရှန်ကိုက VOA နဲ့သီးသန့်မေးမြန်းခန်းမှာပြောကြားခဲ့တာပါယူကရိန်းအရှေ့ပိုင်းမှာ2014ခုနှစ်တုန်းကလူပေါင်း298ယောက်တေဆုံးခဲ့တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပစ်ချခံခဲ့ရတဲ့အပေါ်နိုင်ငံတကာရာဇဝတ်ခုံရုံးဖွဲ့စုံစမ်းဖို့ဆုံးဖြတ်ချက်မူကြမ်းကိုပြီးခဲ့တဲ့လတုန်းကရုရှားကဗီဒီယိုသုံးပယ်ချခဲ့တဲ့ကိစ္စကိုယူကရိန်းသမ္မတကထောက်ပြဥပမာပေးခဲ့ပါတယ်။ MH17 လေယာဉ်ကိုမစ်ဆိုင်းဒုံးနဲ့လှမ်းပစ်တဲ့နေရာမှာရုရှားကြောထောက်နောက်ခံပေးခဲ့တဲ့ဒီခွဲထွက်ရေးသဘုံတွေလှုပ်ရှားနေတာဖြစ်တယ်လို့ယူကရိန်းနဲ့တခြားနိုင်ငံတွေကပြောပါတယ်။သဘုံတွေကတော့ယူကရိန်းတပ်တွေရဲ့လက်ချက်လို့ဆိုပါတယ်။ဒီလကုန်ပိုင်းကျရင်တော့ယူကရိန်းသမ္မတပေါ်ရိုရှန်ကိုရောရုရှားသမ္မတဗလာဒီမီယာပူတင်မှာအချိန်80မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်
။နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးညွန်မောင်းအဖွဲ့ဖွဲ့စည်းလို့ကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးစီးရီးယားသမ္မတဟာလည်းမကြခင်မှာပါလီမန်ရွေးကောက်ပွဲကိုကျင်းပဖို့အစဉ်သစ်ဖြစ်နေကြောင်းနဲ့အဲ့ဒီရွေးကောက်ပွဲမှာတိုက်ခိုက်နေပါဝင်ရောက်ရှင်ပြိုင်ခွင့်ပြုမယ်လို့ပြောပါတယ်။အကြမ်းဖက်သမားတွေနဲ့အစွမ်းရောက်အဖွဲ့တွေကိုတိုက်ခိုက်နိုင်မယ်။နိုင်ငံတကာညွန်မောင်းအဖွဲ့တခုသူတို့အနေနဲ့အမှန်တကယ်ဖွဲ့စည်းလို့ကြောင်းဗလာဒီဗော့စတော့ခ်မှာကျင်းပတဲ့အရှေ့ပိုင်းစီးပွားရေးညီလာခံမှာသမ္မတပူတင်ကပြောကြားလိုက်တာပါ။ဒီကိစ္စအတွက်သူအစိုးရအနေနဲ့အမေရိကန်ပြည်အောင်စုရဲ့တိုင်ပင်နေကြောင်းသမ္မတဘရက်အိုဘားမားအပြင်တူရကီ sorry Arabia Jordan Egypt အပါအဝင်တခြားကောက်ဆောင်နေနဲ့လဲဆွေးနွေးပြောဆိုထားပြီးဖြစ်ကြောင်းသမ္မတပူတင်ကပြောဆိုပါရခင်ဗျာ
ဂေါ်ဒီမာလာနိုင်ငံမှာအာဂရီလိုက်စားတဲ့ဆိုတဲ့ဆွဆွဲမှုတွေကြောင့်သမရအော်တိုပရက်စ်မော်လီနာဂျာတာရေးနေတုန်းကယာတုကဆင်းပေးခဲ့ရပြီးတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုနေကြချိန်မှာပဲတင်းငွေနေခြင်းပါမဲ့သမရရွေးကောက်ပွဲမဲဆွယ်ဆေးရုံမှုတွေပြီးဆုံးသွားပါပြီ။သမရအာဂရီလိုက်စားတဲ့ဆိုတဲ့အပေါ်မှာစိတ်ဆိုးဒေါသထွက်နေကြသူယာနဲ့ချီကရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါရယ်။ဂျာတာရေးနဲ့တောက်ကြနေတွေတုန်းကဂေါ်ဒီမာလာစီတီမြို့တော်ကတရားရုံးချုပ်မှာသမရလာရောက်ထွက်ဆိုစဉ်မှာဆန္ဒပြသူတွေကတရားရုံးရှိမှာဆန္ဒပြခဲ့ကြတာပါ။ The Line လို့ပြောနေကြတဲ့လက်ပေးလက်ယူမှုမှာသမရကဒေါ်လာ၈သိန်းလက်ခံခဲ့တယ်လို့ဆွဆွဲခံနေရပါတယ်။ဒါပေမဲ့သမရ Paris Molina ကတော့သူ့အပြစ်ကင်းတယ်လို့တရားရုံးကိုပြောကြားခဲ့ပါတယ်။သွင်းကုန်အခွင့်အရေးရှောင်နိုင်အောင်လို့အစိုးရတာဝန်ရှိသူတွေကိုလက်ထိုးနေကြတဲ့ဒီစီးပွားရေးသမားတွေအတွက်တီးတန့်တယ်လီဖုန်းလိုင်းကိုအစွဲပြုပြီးတော့ The Line လို့ဒီလက်ထိုးတာကိုတင်စားပြောနေကြတာဖြစ်ပါတယ်ရှင
်။
နေနေညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျွန်မတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ပတ်စင်ကဏ္ဍတွေကိုမတင်ဆက်ခင်မှာပထမဆုံးပြည်တွင်းသတင်းတစ်ပုဒ်ကိုတင်ပြပါမယ်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆန္ဒနဲ့38ခုကအချောသက်ကိုယ်စားလှယ်လောင်းစီရင်တွေကိုထုတ်ပြန်နိုင်ခြင်းမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောလိုက်ပါတယ်။ဒီနယ်မြေတွေကကိုယ်စားလှယ်လောင်းတွေကိုစီစစ်နေဆဲပဲလို့လည်းဆိုပါတယ်။မကြခင်ရက်ပိုင်းမှာပဲအဲ့ဒီကိုယ်စားလှယ်လောင်းစီရင်တွေကိုထုတ်ပြန်မှာပါ။လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုတနိုင်ငံလုံးကနေကိုယ်စားလှယ်လောင်း6000ကျော်ရှောက်ထားရမှာ80ကျော်ပဲချခံခဲ့ရတာပါ။ဒီကနေ့စတင်ထုတ်ပြန်တဲ့ကိုယ်စားလှယ်လောင်းတွေမှာနယ်မြေ38ခုကကိုယ်စားလှယ်လောင်းတွေကိုထုတ်ပြန်ကြေညာနိုင်ခြင်းမရှိပါဘူး။ဒါနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတူဦးက VOA ကိုအခုလိုပြောပါရယ်
။မဲဆန္ဒနဲ့38နယ်မှာကျွန်တော်ဒီရွေးကောက်ပွဲကော်မရှင်အနေနဲ့ပြန်ပြီးတော့ဟိုစစ်ဆေးရမယ်ဟိုစစ်ဆေးရမယ်သူတွေရှိနေသေးတယ်။ဒီနယ်38နယ်တော့ကျွန်တော်တို့ကကြေညာနိုင်တာလေးမကြေညာနိုင်သေးဘူးပေါ့နော်။ခဏလေးဆိုင်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ရနေပြီးတော့အတည်ပြုပြီးတော့ပါ38နယ်ရရှိတဲ့လွှတ်တော်ကိုယ်စားလှယ်လောင်းကြေညာပါမယ်ဗျ။လွှတ်တော်အဲ့လို3ရက်ပေါင်းပြီးတော့အခုမှထုတ်နေကြတော့ဗျ။ကျွန်တော်ဟိုတိုင်းပြည်နယ်ခရိုင်မျိုးတော့ကျွန်တော်ကြေညာခံရပြီ။သူတို့စီမံတော့ ready ရှိပြီးသားပြီးတော့ဒါကျွန်တော်တို့ကတိုင်းပြည်နယ်ခရိုင်မျိုးနဲ့အကုန်ပြန်ပေါင်းပြီးတော့ပြန်ထုတ်နေရတာဖြစ်တဲ့အတွက်ကျွန်တော်ကအခုချိန်အနှုတ်ပေါင်းနေတော့လုပ်နေတော့မှာဗျ
။အခုလိုရွေးချယ်လိုက်တာမှာပြည်သူလွှတ်တော်အတွက်မဲဆန္ဒနဲ့300ကျော်ကကိုယ်စားလှယ်လောင်းအယောက် 1900အမျိုးရာလွတ်တော်မဲဆန္ဒနဲ့နေရနိပအတွက်ကိုယ်စားလှယ်လောင်းအယောက်800ကျော်ကိုရွေးချယ်လိုက်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်ဒီထဲမှာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခြင်းမရှိတဲ့မဲဆန္ဒနဲ့38ခုကကိုယ်စားလှယ်လောင်းစီရင်တွေပါဝင်တယ်လို့ဆိုပါရယ်ခုလက်ရှိမှာတော့သက်ဆိုင်ရာအတိုင်းပြည်내ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲများနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တို့မှအသေးစိတ်ကြေညာထားပါရယ
်ဖိုင်နဲ့ပြောလို့မရသေးဘူးလေအယူခံရက်တွေပါမကုံဆုံးသေးတော့လေဟိုဆေးမထုတ်ရသေးဘူးမပြောနိုင်တာနော်ပြောနိုင်လို့ရှိရင်လေဓမ္မကသင်းချုပ်လို့ကိုမပြီးသေးလို့ပါဘယ်လိုလဲဟိုနှုတ်တာတွေနော်ပေတာတွေနောက်တစ်ခါကန့်ကွက်တာတွေပြတ်တာတွေမပြတ်တာတွေအဲ့ဒါလုံနေနေဦးလေဒီလိုမပြတ်သေးလို့ပါရှင်ဟိုမှလေဝက်ဘ်ဆိုက်မှာလည်းတင်ပါလေ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘဟုကော်မတီဝင်ဦးဝင်းထိန်ကတော့ကိုယ်စားလှယ်လောင်းကနေပယ်ချခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါရယ်
အခုကခလုတ်ပြထားတာတော့ရူပါနိုင်နေတယ်။တနင်္ဂနွေတနင်္ဂနွေခေတ်ကြီးနဲ့နှစ်ယောက်မန်လေးရတယောက်။ဒါနဲ့စောက်ကြီးတော့စောက်ကြီးတော့
နွေမာလာရှိရနေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်လွတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူ9000နီးပါးထဲကနေ80ကျော်ကိုပယ်ချထားတယ်လို့ကော်မရှင်ကကြေညာထားပေမဲ့ခုထိဘယ်ပါတီကဘယ်နှဦးဆိုတာထုတ်မပြောနိုင်သေးပါဘူး။အယူခံဝင်ဆဲကာလဖြစ်တဲ့အတွက်အသေးစိတ်ကိုမထုတ်ပြန်သေးတာဖြစ်တယ်လို့ဆိုပါရယ်။ပယ်ချခံရတဲ့ကိုယ်စားလှယ်လောင်းတွေဟာဒီလ9ရက်နေ့အထိအယူခံဝင်နိုင်မှာလည်းဖြစ်ပါရယ်ရှင်။VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။တစ်ဆက်ထဲမှာပဲပြည်တွင်းသတင်းတစ်ပုဒ်တင်ပြပါအောင်မယ်။လာမယ့်မြမရွေးကောက်ပွဲဟာတရားမျှတမှုရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့လိုလားစောင့်ကြည့်နေသလိုမြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်တအားသဖြင့်ကူညီပံ့ပိုးသွားဖို့ရှိတယ်လို့မြန်မာနိုင်ငံကိုရောက်နေတဲ့အရှေ့အာရှနဲ့ Pacific ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကမြန်မာအစိုးရတာဝန်ရှိသူတချို့နဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပါတယ်။အကြောင်းဆုံးကတော့စုံစမ်းမေးမြန်းထားတဲ့ရန်ကုန် VOA ရုံးကမတ်တင်ငင်လင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ရဲ့မြန်မာခီးစဉ်ဒုတိယနေ့မှာတော့သမရယုံဝန်ကြီးဦးစိုးသိန်းနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကြောင်းလေးကိုဆွေးနွေးခဲ့ပါတယ်။ အမေရိကန်အနေနဲ့လာမယ့်ရွေးကောက်ပွဲမှာဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြောင်းလေးကိုလည်းပြောဆိုခဲ့တယ်လို့မြန်မာငင်းချေးစင်တာကဦးညိုအောင်မြင့်က VOA ကိုအခုလိုပြောပါတယ
်။ဒါကရုံးဝင်ကြီးဦးစိုးတိတ်နဲ့ကတော့အဓိကမြန်မာနိုင်ငံရဲ့ကွန်ပျူတာရေးတည်ငြိမ်ရေးပေါ့နော်။နောက်တစ်ခါအစိုးရတိုင်းရနေပြီးတော့ဆောင်ရွက်နေတဲ့အပိုင်းပေါ်မှာရွေးကောက်ပွဲကိစ္စလိုဟာမျိုးတွေကိုဆွေးနွေးသွားပါတယ်။နောက်တစ်ခါသူတို့ရဲ့ဒီကျွန်တော်တို့ကျွန်내အစိုးရချင်းဆက်သွယ်တဲ့ကိစ္စမျိုးတွေမှာဒီ American ပြောင်စုနေနဲ့အာဘာဒီဝိုင်းကိုလုပ်ပေးရမှာပေါ့နော်အဲဒီဘက်မှာလည်းသူတို့ဒီအာဝါရှင်တန်မှာရှိနေတဲ့ Congress အနေနဲ့အဒီရွေးကောက်ပွဲအတွက်ကိုသူတို့ဟိုတရားမျှတတာဖြစ်ဖို့အတွက်ကိုပို့ပြီးတော့မျှော်လင့်နေအဲ့လိုတော့ပြောသွားပါတယ်ခင်ဗျာ
ဝင်းကြီးဦးစိုးတိန်ကလည်းအမေရိကန်အခြေစိုက်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရင်းနဲ့ပူးပေါင်းပြီးလာမယ့်2015ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိပြီးအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားဖို့ပြန်ပြောခဲ့တယ်လို့ဦးညိုအောင်မြင့်ကပြောပါတယ
်။ဦးစိုးတိန်အနေနဲ့လည်းအခုဒီကျွန်တော်ရွေးကောက်ပွဲမှာတရားမျှတမှုရှိဖို့စနစ်မှန်ဖို့အပြည့်ဆိုင်ရာစံနှုန်းတွေလက်ခံဖို့ဆိုပြီးတော့ဒီ IRA American မှာခြေစိုက်တဲ့ဒီ International Republican Institute Carter Center နဲ့ပူပေါင်းဆောင်ရွက်နေတဲ့အကြောင်းသူတို့နဲ့ MOU လေးနဲ့မှထိုးထားတဲ့အတွက်လွတ်လွတ်လပ်လပ်ကျွန်တော်တို့ဒီရွေးကောက်ပွဲတွေမှာဆောင်ရွက်ပြီးနေတယ်။ကျွန်တော်ကြီးရဲ့ပြည်တွင်ပြောင်းလဲရေးမှာအဓိကကြတဲ့ဒီ2015ရွေးကောက်ပွဲမှာဟလာအကောင်းဆုံးဖြစ်အောင်တော်တော်ဆိုးရက်ကနေဆောင်ရွက်တော့တဲ့အကြောင်းကိုပြန်လည်ဆွေးနွေးကြအောင်တွေ့ရပါတယ်ခင်ဗျာ။
လက်ထောက်ဝန်ကြီးဒန်နီယယ်ရာဆယ်ဟာအမေရိကန်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေရဲ့မြန်မာဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးလာမယ့်2015ရွေးကောက်ပွဲမတိုင်မီကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့လက်ထောက်ဝန်ကြီးရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်ညနေပိုင်းမှာတော့လက်ထောက်ဝန်ကြီးကအရှေ့တောင်အာရှလူငယ်ခေါင်းဆောင်မှုအစည်းအဝေးအဖွဲ့ဝင်မြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့ပြီးလာမယ့်ရွေးကောက်ပွဲအပေါ်လူငယ်တွေရဲ့အမြင်တွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။မတင်ကြီးလင်းတင်ပြတော့တာပါရှင်။တော်တာရှင်များရှင် VOA ကနေကဏ္ဍအပေါင်းစုံကိုတင်ဆက်ပေးနေပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောတာရှင်နဲ့နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တိတာအမှတ885ရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့013-3255-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်ခရော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မောင်စူးစီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါကိုသားညွန်ဦးကအခုညတင်ဆက်ထားပါရရှင
် Android စနစ်သုံးတဲ့ mobile လက်ကင်ဖုန်းတွေမှာလေလုံခြုံရေးဟာကွက်ကြီးရှိနေတော့မယ်တဲ့ကိုသားညွန်ဦးရေ
Google ကအဲ့ဒီဟာကွက်အတွက်လောလောလတ်တုန်းကပဲလုံခြုံရေး update လုပ်ထားတာမဟုတ်ဘူးလားမဆုမြတ်မောင်
လုတ်တယ်လုတ်ပြီးတာမှကိုမလုံခြုံသေးဘူးလို့ကွန်ပျူတာလုံခြုံရေးကုမ္ပဏီ Exodus Intelligence ကဒီကြွန့်ကျင်တဲ့သူတွေကပြောတာရှင် Google update လုတ်ပြီးတော့ပြင်ထားတဲ့ hardware ကိုကြွန့်ကျင်တဲ့သူသူတေတီတွေကစမ်းကြည့်တာမှလုံခြုံမှုမရှိသေးဘူးဆိုတာကိုသွားတွေ့တယ်လေ Android စနစ်နဲ့ဖုန်းတိုင်းမှာရှိနေတဲ့ Stage Fright လို့နာမည်ပေးထားတဲ့လုံခြုံရေး hardware ကိုအပြည့်အဝမပြင်နိုင်သေးတာကိုသူတို့ကစမ်းသပ်တွေ့ခဲ့ရတာတဲ့တခြားမတမာတဲ့ရည်ရွယ်ချက်ရှိသူတိုင်းကဒါကိုအခွင့်အကောင်းယူနိုင်တယ်လို့ Exodus Intelligence ရဲ့ blog post မှာရေးထားတာလေ
Stage Fright လုံခြုံရေးဟာကွက်ကြီးရှိနေတာကိုဇူလိုင်လဒုံးကမှလူသိရှင်ကြား Google ကနေပြီးတော့ထုတ်ပြောခဲ့တာမဟုတ်လားဗျ Malware တွေထည့်ထားတဲ့ဒီ video message မျိုးကို Android phone တွေစီကိုပို့လိုက်တာနဲ့အဲ့ဒီ message ကိုဖွင့်ဖွင့်မဖွင့်ဖွင့် online တခု hacker တွေကအဲ့ဒီ phone ရဲ့ camera တို့နောက်စကားပြောတဲ့ microphone တို့ mobile application တို့ကိုအဝေးကနေပြီးတော့လှမ်းပြီးတော့ထိန်းချုပ်နိုင်တယ်ဖုန်းထဲကအချက်လက်တွေကိုလည်းအဝေးကနေပြီးတော့လှမ်းပြီးတော့ခိုးယူနိုင်တယ်။ဒါကြောင့်မလို့အဲ့ဒီ hardware ကြီးကိုပြင်ပမယ်ဆိုပြီးတော့ဂရီးပေးခဲ့တာပဲလေ
။ Zimparium ဆိုတဲ့ online လုံခြုံရေးကုမ္ပဏီကြီးသွားတွေ့တဲ့အဲ့ဒီလုံခြုံရေး hardware ကြီးကမြန်မာနိုင်ငံအပါအဝင်ဒီ Android စနစ်ကိုသုံးနေကြတဲ့ mobile လက်ကင်ဖုန်းတိုင်းမှာတက်ရောက်မှုရှိနေတယ်။ဒီကဘာလုံးအတိုင်းအတာနဲ့ဆိုလို့ရှိရင်တော့ Android ဖုန်းပေါင်းသန်းပေါင်း1000လောက်ကိုအကျုံးဝင်နေလို့ Android စနစ်ဖုန်းထုတ်တဲ့ Samsung တို့ LG တို့ Google တို့ကဒီပုံမှန်လုံခြုံရေး update တွေလုပ်ပါမယ်ဆိုပြီးတော့ကြေညာခဲ့ရတာလေ Google ကုမ္ပဏီကဒီပြောထားတဲ့အတိုင်းလုံခြုံရေးဘိုင်းကိုပြင်ခဲ့ပြီမဲ့အဲ့ဒီပြင်တာကလည်းမလုံခြုံသေးပြန်ဘူးလို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပ
ါ Google ကုမ္ပဏီကထွင်ထားတဲ့ Android စနစ်3ဖုန်းတွေထဲမှာ Samsung ရဲ့လက်ကင်ဖုန်းတွေကအရေးအတွက်အများဆုံးပဲဗျ Sony တို့ HTC တို့ Huawei ကုမ္ပဏီတွေကထုတ်တဲ့ဖုန်းတွေဆိုရင်လည်း Android စနစ်ကိုပဲသုံးကြတယ်အဲ့ဒီကုမ္ပဏီတွေကလည်းသူ့ရဲ့ဖုန်းတွေအတွက်လုံခြုံရေး update တွေကိုအဆင်ပြေသလိုလုပ်သွားပါမယ်လို့တော့ပြောထားတာပဲ
Android စနစ်သုံးတဲ့ဖုန်းတွေကဒီ Apple ရဲ့ iPhone တို့ဒီ BlackBerry ဖုန်းတို့နဲ့လုံခြုံရေးဘိုင်းမှာတော်တော်လေးကွဲတယ်ရှင်။ အဓိကအချက်က Android Operating System စနစ်က Open Source ဖြစ်နေတယ်။အဓိပ္ပာယ်ကတော့ဒီ Mobile လက်ကင်ဖုန်းစနစ်တွေလဲပတ်နိုင်တဲ့ Android စနစ်ကို Google ကအခမဲ့ထွင်ထားတာ။အဲ့ဒါကိုမှဒီလက်ကင်ဖုန်းထုတ်တဲ့ Samsung တို့ LG တို့ HTC တို့လိုကုမ္ပဏီတွေကအဲ့ဒီ Android စနစ်ကိုသူတို့ရဲ့လက်ကင်ဖုန်းတွေနဲ့ကိုက်အောင်လို့ထပ်ပြီးတော့ပြင်ဆင်ပြီးတော့မှသူတို့ရဲ့ဖုန်းတွေထဲမှာထည့်သုံးတာပါ။
Apple နဲ့ BlackBerry တို့ကြတော့ဖုန်းလဲပတ်တဲ့စနစ် software ပိုင်းရောလက်ကင်ဖုန်း hardware ပိုင်းမှာသူတို့ကပဲလုပ်တော့လုံခြုံရေး update လုပ်ဖို့လိုရဆိုရင်လည်းအဆင်ပြေသွားနေစရာမလို software update လုပ်ဖို့လိုတယ်လုပ်ပါဆိုပြီးတော့ဖုန်းခိုင်ထားတဲ့သူတွေစီကိုတိုက်ရိုက်လှိုင်းပြီးတော့အသိပေးလိုက်တာပဲ
။ Android တွေကြတော့အဲ့လိုမျိုးမဟုတ်ဘူး။ Android ဖုန်းလို့ပြောပေမဲ့ဒီထုတ်တဲ့ဖုန်းကုမ္ပဏီပေါ်ကိုလိုက်ပြီးတော့ Android စနစ်ကကွဲသွားတယ်။လုံခြုံရေးပိုင်းဆိုင်ရာ update အပိုင်းမှာကြတော့လေ Google ကပို့ပြီးတော့မှလုံခြုံအောင်ပြင်ဆင် update လုပ်ပြီးသွားလို့ရှိရင်ဖုန်းကုမ္ပဏီတွေကိုပေးလိုက်တယ်။ဖုန်းကုမ္ပဏီတွေကလည်းသူတို့လက်ကင်ဖုန်းတွေအတွက်ကိုစင့်တော်မဲ့ update တွေကိုထပ်လုပ်ပြီးတော့ဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေကိုအသိပေးလိုက်တယ်။အဲ့ဒီဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေဥပမာအဖြစ်မြန်မာနိုင်ငံမှာဆိုရင်တော့ဒီ Uredu တို့ Thailand Nor တို့လိုမျိုးဖုန်းကုမ္ပဏီတွေကနေမှတဆင့်လက်ကင်ဖုန်းပိုင်ရှင်တွေကိုအကြောင်းကြားတာမျိုးဆိုတော့အဆင်ဆင်ဖြစ်နေတယ်။အဲ့ဒါကြောင့်မို့လို့ stage fright လိုမျိုးလုံခြုံရေး hardware ကြီးရှိနေပေမဲ့လုံခြုံရေး update လုပ်ဖို့အခြေအနေမပေးတဲ့ဖုန်းတွေသန့်ချီပြီးတော့ရှိနိုင်တယ်လို့ UK ထုတ်တဲ့ Guardian သတင်းစာကြီးရဲ့ IT ဆောင်းပါးထဲမှာထောက်ပြထားတယ်လေ။
ဖုန်းကုမ္ပဏီတွေကသူတို့ရဲ့ဖုန်းတွေထဲမှာ Android စနစ်ကိုအခြေခံသုံးပြီးတော့တခြား software တွေကိုလည်းထပ်ဖြည့်ထားကြတာပါ။အဲဒါကြောင့်လူညွေးပိုင်းဆိုင်ရာအပြောင်းအလဲတစ်ခုခုလုပ်မယ်ဆိုရင်လွယ်လွယ်လုပ်လို့မရသလိုအချိန်ပေးရတာကိုလည်းကြွညင်သူတွေကထောက်ပြပါရတယ်
။ Google ရဲ့ဒီ Android လူညွေးဆိုင်ရာအကြီးအကဲ Adrian Ludwig ကတော့သူတို့ရဲ့လူညွေး hardware ကြီးကိုရအောင်ပြင်ပါမယ်လို့ကတိပေးထားပါရတယ်။သူ့ရဲ့အပြောအတိုင်းဆိုလို့ရှိရင်တော့ software တစ်မျိုးနဲ့ update လုပ်တဲ့ကမ္ဘာပေါ်မှာအရေအတွက်အများဆုံး update လုပ်တာဖြစ်ပါလိမ့်မယ်လို့ဆိုတယ်update လုပ်တာရယ်မဟုတ်ဘဲနဲ့ဒီ Android စနစ်ကိုပို့ပြီးတော့မှလုံခြုံစိတ်ချရအောင်လို့ Google ကစ조사သွားမယ် malware လို့ယူဆရတဲ့ application တွေကိုဖုန်းတွေထဲကိုမရအောင်လို့ကြိုတင်တားနိုင်တာမျိုးတွေလုပ်အောင်စ조사နေတယ်လို့ Adrian Ludwig ကဒီ August လဇန်ပိုင်းကပဲ Las Vegas မှာလုတ်သွားတဲ့သတင်းအချက်လုံခြုံရေးဆိုင်ရာ Black Hat ညီလာခံကြီးမှပြောသွားတာပဲရှင
် software တွေကိုမတမာတဲ့နည်းတွေနဲ့အသုံးချလို့ရအောင်နည်းသစ်မျိုးစုံနဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးဟာဒ်ဝဲတွေကိုအများဆုံးပြင်နေအောင်လုပ်တာက Samsung ပစ္စည်းတွေအကာအကွယ်ရှိနေဖို့အတွက်ရေးကြီးပါတယ်လို့ Samsung ကုမ္ပဏီကလည်းပြောခဲ့ပါတယ
်။လက်ကင်ဖုန်းတွေဆိုတာကဒီအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတယ်။ဒီနေ့ခေတ်မှာမရှိမဖြစ်လိုလာတဲ့အသုံးဆောင်တစ်ခုလိုဖြစ်လာနေတယ်။နောက်အိတ်ထဲမှာပဲဒီကိုယ့်ရဲ့ email တွေ၊ဗန်စရင်းတွေ၊ကိုယ့်ရေးကိုယ်တိုင်အချက်အလက်တွေအားလုံးနဲ့ချိတ်ထားတဲ့အခါကျတော့လုံခြုံနေဖို့ကတိတ်ကိုအရေးကြီးပါတယ်
။နောက်ဒီလက်ကင်ဖုန်းကန်ရသူတွေတဲ့ Android စနစ်3လက်ကင်ဖုန်းပန်ရှင်ရည်တွက်ကကဘာပေါ်မှာအများဆုံးပဲ။80ရာခိုင်နှုန်းလောက်ရှိနေတဲ့ခါကျတော့အခုလိုမျိုးလုံခြုံရေးဟာဒ်ဝဲကြီးရှိနေတဲ့ပုံမှာအခွင့်ကောင်းယူအသုံးချမဲ့သူတွေရဲ့အနေကလည်းစိုးရိမ်စရာပါလုံခြုံရေးဟာဒ်ဝဲရှိနေတယ်ဆိုပေမဲ့အခုချိန်ထိတော့ Android ဖုန်းတွေရဲ့လုံခြုံရေးပြဿနာကြီးကြီးမားမားမရှိသေးပါဘူးလို့ Google ကုမ္ပဏီကတော့ပြောနေပါတယ
်ဘလို့ပဲဖြစ်ဖြစ်ဒီ Android စနစ်နဲ့လက်ကင်ဖုန်းကင်ထားသူတိုင်းအတွက်အရေးအကြီးဆုံးကဖုန်းလုံခြုံရေးနဲ့ပတ်သက်လို့ update လုပ်လို့ရပါပြီလို့ဖုန်းကုမ္ပဏီတွေကအသိပေးလာရင်တော့ချက်ချင်းသာလုပ်ပြီးတော့ကိုယ့်ရဲ့ဖုန်းလုံခြုံရေးကိုကာကွယ်နိုင်ပါရဲ့ရှင်
မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့စနေနေ့တွေမှာထုတ်လွှင့်ပေးနေတာပါ။ခုတခါမှညညလွင်တင်ဆက်တဲ့မတူရာလေးတွေအလဲပါ။ဒီတစ်ပတ်မှာတော့တပါတီစနစ်ကနေပါတီစုံဖြစ်လာတဲ့အပေါ်မြန်မာပြည်သူတွေရဲ့မတူတဲ့သဘောထားအမြင်တွေကိုစူးစီးတင်ဆက်ထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်။
မြန်မာနိုင်ငံမှာတပါတီစနစ်ကနေပါတီစုံစနစ်ဖြစ်လာတဲ့အပေါ်သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါ
1962ခုနှစ်နောက်ပိုင်းစစ်အုပ်ချုပ်ရေးတပါတီစနစ်အုပ်ချုပ်ရေးတို့နဲ့ရှိခဲ့တဲ့မြန်မာနိုင်ငံဟာ1990ခုနှစ်မှာတော့ပါတီစုံစနစ်နဲ့ရွေးကောက်ပွဲပြုလုပ်ပေးခဲ့ပါတယ်ဒါပေမဲ့လည်းစစ်အုပ်ချုပ်ရေးစနစ်အောက်ပြန်ရောက်ခဲ့ပြီးအနှစ်20ကြာမှပါတီစုံဒီမိုကရေစီဆိုတဲ့စနစ်ပြန်ပြီးအသက်ဝင်လာခဲ့တာပါတချိန်ကမြန်မာဆိုရှယ်လီလမ်းစဉ်ပါတီဆိုရဲနိုင်ငံရေးပါတီတစ်ခုရဲမြန်မာနိုင်ငံမှာရှိနေခဲ့ပေမဲ့အခုတော့ရွေးကောက်ပွဲကော်မရှင်ရဲ့စီရင်စရာတွေအရနိုင်ငံရေးပါတီပေါင်း90ရှိလာပြီဖြစ်ပါတယ်2010ရွေးကောက်ပွဲကာလတုန်းကတော့ပါတီ40ကကိုယ်စားလှယ်တွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်အခုလိုမြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီစနစ်နဲ့နိုင်ငံရေးပါတီတွေအများကြီးရှိလာတာပေါ့နိုင်ငံသားတချို့ရဲ့သဘောထားတွေကရောဘယ်လိုများရှိပါလဲ
ပါတီစုံဒီမိုကရေစီစနစ်ကိုဘာလို့လဲဆိုတော့ကြိုက်တယ်။ဒါမှလည်းပြည်သူတိုင်းရဲ့ရွေးချယ်ပိုင်ခွင့်ကိုရရှိနိုင်တယ်။အဲဒါလူအခွင့်အရေးဆိုတော့ဒီပါတီစုံဒီမိုကရေစီကြီးကိုဦးကနှစ်သက်ပါတယ်။နှစ်သက်ပြီးတော့ဦးကဟိုကိုနှစ်သက်ရပါတီကိုရွေးချယ်ပြီးမှဖြစ်ပါတယ်။အဲဒါ
ကျွန်တော်အနေနဲ့တော့ဒီပါတီစုံဒီမိုကရေစီစနစ်ကိုကြိုက်တယ်လို့ပဲတည်လင်းပြောလို့ရပါတယ်။ဘာလို့လဲဆိုတော့တပါတီစနစ်မှာတပါတီကရပဲကောင်းရင်ဆိုယူသူတို့တွေထင်တိုင်းခြေလှယ်နေလို့ရမယ်။ပါတီစုံစနစ်မှာကျတော့ခြေလှယ်လို့မရတော့ပြည်သူတူတူကတင်လိုက်တဲ့အလွတ်တော်အမှတ်တွေနဲ့အစိုးရဖွဲ့ပြီးတော့ဆောင်ရွက်ရတာဖြစ်တဲ့တစ်ဖက်နဲ့တစ်ဖက်နဲ့မှာထင်တိုင်းခြေလို့မရတော့စနစ်တစ်ခုဖြစ်သွားတယ်။အဲကြောင့်ပါတီစုံဒီမိုကရေစီစနစ်ကိုကြိုက်ပါတယ်လို့ကျွန်တော်တို့ဖြေပြရတယ
်။လူငယ်တွေကအခုမြောင်းနေရောက်နေကြတယ်ပညာရေးစနစ်ဆိုလို့ရှင်ဟိုအောက်ဆုံးထိရောက်သွားပြီအရှင်းတော်အရှာမှာရင်တော့နံပါတ်1လို့ခေါ်ခဲ့တဲ့ဥရောတိုင်းကြီးကြီးအခုအောက်ကနေရေးတဲ့နံပါတ်1ဖြစ်သွားတယ်အဲ့တော့ဥကပြောင်းလို့ပြောင်းလို့ရှင်ဟိုတာဝန်ရှိတဲ့လူတွေရတယ်ကိုတိုင်းပြည်ရဲ့အနာဂတ်ကိုဒီလူငယ်တွေကိုမြင့်တော်ပြင့်တင်ပေးဖို့ရည်ကြီးတယ်ဟိုလက်ညှိုးတော်ပုတ်တင်ကြိုလှုပ်ပြီးတော့ခေါင်းညိတ်သွားပြီးတော့လှုပ်သွားတဲ့ခေါင်းဆောင်မှုတွေတော့ဥတော်မလိုချင်တော့ဘူးတကယ်လို့လူငယ်တွေကိုပြုစုပြောင်းတောင်းတဲ့တိုင်းပြည် generation ကိုတိုးတက်သွားခြင်းနဲ့စစ်တဲ့ကိုပဲဥလိုချင်တော့အဲ့တော့ဒီစစ်ဥစ္စာကိုစစ်မှန်တဲ့ဆိုတော့ဥလိုအမတိမနော်ကြိုက်ပါတယ်။အ
ဲကြိုက်တာတော့ကြိုက်ကျွန်တော်တို့ကအများဆုံးကြိုက်တာပါ။ဆိုတော့ကိုကြိုက်နေကိုလွတ်လပ်ရေးပစ်ချက်ပိုင်းမရှိရလေ။အဲဒါပေမဲ့ဘယ်ဆွေးရတက်တဲ့ဟောလောကလောက်အောင်ပါပဲ။ဒါပေမဲ့ဥပမာဆိုတော့ကျွန်တော်တို့လူစုတွေနေရာတော့ဒီပြည်ပြည်လေးလေးဖြစ်သွားတာအရေးကြီးတယ်။ကျွန်တော်ကတော့ဘာမှအနေဖြစ်တာအကြောင်းမရှိဘူး။ပါတီစုံမျိုးဆိုတော့ကိုကြိုက်တဲ့နှစ်တည်းကိုကြိုက်တဲ့နှစ်တည်းအောင်မဲပေးရတယ်။အရင်ကလို့ဆိုတော့အဒီတစ်ခုတည်းမဲပေးရတော့ပြင်းလာရေးလည်းကောင်းတာပေါ့နော်။ဘုရားပြင်းလာမှုတော့ကိုကြိုက်တဲ့ပုံမှန်လေးလို့ရတယ်အဲ့ဒ
ါတပါတီတူတယောက်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံဒီမိုကရေစီကိုကုပြောင်းသွားတဲ့ဟာကိုပထမဆုံးအနေနဲ့ကြိုဆိုတယ်သို့တော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီလို့ခေါ်တဲ့ Democratization Process နဲ့အတူတူဒီမိုကရေစီနိုင်ငံတော်အတိတ်တခုကိုတည်ဆောက်တယ်ဆိုတဲ့နေရာမှာမြန်မာနိုင်ငံအဒီအချိန်မှာရန်နေနေမှုတွေအများကြီးရှိတယ်။ဘာကြောင့်လဲဆိုလို့ရှင်ပြည်သူလူထုကလည်းအစိုးရမယုံအစိုးရကလည်းပြည်သူလူထုကိုမယုံနဲ့ဆိုတဲ့ကိစ္စမျိုးဟာဒါဒီ Democratization Process မှာတိုင်းပြည်ရဲ့ Social Gap တွေ Trust တွေအရင်ကျလို့အဲ့လိုမျိုးဖြစ်တယ်လို့ယူဆတယ်။အဲ့တော့အဓိကရေကန်မြေကန်ဆိုတဲ့အရာအရင်အရေးကြီးတယ်။တိုင်းပြည်မှာရေကန်မြေကန်ကိုစောက်ပေးနိုင်မဲ့တကယ်တိုင်းပြည်ကိုချစ်တော့ဆန်စော့ပင်လောင်နဲ့အပြည့်ရှိတဲ့တိုင်းပြည်ကတိုင်းပြည်ကအစိုးရမျိုးဖြစ်လာလို့လုပ်တယ်။အဲ့ဒီဟာဒီပါတီစုံပဲပြောပြောတပါတီပဲပြောပြောနှစ်ပါတီပဲပြောပြောအဲ့ဒီပါတီကနေပဲပြောပြောတူဦးတယောက်ကနေပဲပြောပြောဆိုတော့တကယ်တိုင်းပြည်ကိုချစ်ပြီးတော့ရေကန်မြေကန်ကိုစောက်ပေးနိုင်တယ်လေဆိုလို့ရှိရင်မြန်မာနိုင်ငံဒီစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လာနိုင်တယ်လို့ယူဆတယ်။
တော့တိုင်းပြည်မှာလည်းတချို့နေရာတွေမှာကြည်လိုက်လို့ရှိရင်လူငယ်တွေမှာဟိုစက်မှုလုပ်ငန်းလို့ဘာလုပ်ငန်းဘာမှတိုးတက်မှုမရှိဘူးရုပ်ပြအနေနဲ့ဒီမှာဟိုဘန်နေဖွင့်ထားတယ်ဟိုလာအများကြီးပဲနေရာတကာဖွင့်ထားတယ်ဒီလူလက်တန်းစားအနေထားပဲစာဝတ်နေဖြည့်ရှင်းဝါနိုင်တယ်ရှိတယ်အောက်ခြေလူတန်းစားကြတော့ဘာမှမရှိဘူးအခုခေတ်လူငယ်တွေဟိုလာဟိုနေမော်စနစ်ဟို15 16စနစ်သမားတွေကြတော့အကုန်လုံးလမ်းမှာအရသမားတွေဖြစ်နေကြတယ်ဒါကြောင့်မို့ဒီပါတီစနစ်ကကောင်းတယ်နောက်တစ်ခုကလည်းခုနကျွန်တော်ထပ်ပြီးပြောသလိုမျိုးလူပြောင်းမှုပြောင်းစနစ်ပြောင်းမှုကလုံးဝအရေးကြီးနေတဲ့အချိန်တိုင်းတာဖြစ်နေတယ
်။ဒီမှာနိုင်ငံကနိုင်ငံရေးပါတီတွေထဲမှာလက်ရှိအာဏာရနေတဲ့ပြည်ထောင်စုချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီ၊ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းမှာစီလုံးညီညွတ်ရေးပါတီဆိုတဲ့ပါတီကြီးတွေကတော့အင်အားအကြီးဆုံးနဲ့အဓိကပြိုင်ပွဲပါတီကြီးတွေပဲဖြစ်ပါတယ်။
အရင်တုန်းကတော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတခုတည်းရှိတာကြောင့်နိုင်ငံတော်အတွက်အစိုးတင်သွင်းတဲ့အခါကန့်ကွက်သူမရှိအားလုံးသဘောတူပါတယ်ထောက်ခံပါတယ်ဆိုပြီးအတည်ပြုခဲ့ကြပါတယ်။ဒါပေမဲ့အခုခါမှာတော့ပါတီစုံဒီမိုကရေစီစနစ်ဖြစ်လာတာကြောင့်အစိုးတခုတင်သွင်းပြီဆိုရင်ထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောဖြစ်လာတာကတော့မကြူတာလေးတွေလို့ပြောရမှာပါရှင်။ကျောင်းညီမျိုးတွေမှာ
မညညလွင်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ခဲ့ရပါရှင်။ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနံပါတ်နဲ့ဆက်သွယ်လို့ရင်တော့0939312555လေးကိုခေါ်ဆိုလို့ရပါရယ်။ကျမတို့ VOA American အတိုင်းရဲ့စနေနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါရယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ5ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖိုင်းယူနာဆင်နိုင်ပါတယ်။ခုတော့ကိုသားညွန့်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအလဲပါထုတ်လုပ်သူကိုရနိုင်တဲ့အတူတင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲနဲ့ဆက်ဆက်ပါတယ်ဒီကတော့ကုစလေလောင်းသတ်မှတ်မှုကိစ္စဖြစ်ပါတယ်ကျွန်တော်တို့ဒီလာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ဒီနိုင်ငံရေးပါတီတွေရောတသီးပုဂ္ဂလတွေရောအားလုံးဒီကုစလေလောင်းဖြစ်နေဝင်ရောက်ရှင်ပြန်မှုအတွက်ရွေးကောက်ပွဲကော်မရှင်ကိုရှောက်ထားတဲ့အခါမှာ6000ကျော်ရှိပါတယ်ဒီ6000ကျော်တွေကနေပြီးတော့80ကျော်ဟာဒီကုစလေလောင်းရည်ချင်းနဲ့မညီဘူးဆိုတော့ပယ်ချခြင်းခံခဲ့ရပါတယ်အဲ့တော့ဒီကုစလေလောင်းပယ်ချတဲ့ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ကြည့်တဲ့အခါမှာအများစုကတော့ရခိုင်ပြည်နယ်ကဖြစ်ကြရတယ်နောက်တစ်ခုကဒီပြောမယ်ဆိုလို့ရှိရင်တော့မွတ်စလင်လူနည်းစုတွေများတာတွေ့ရပါတယ်အဓိကနောက်တစ်ခုကအချက်ကတော့ဒီနိုင်ငံသားကိစ္စနဲ့ဆက်ဆက်နေတာလည်းတွေ့ရပါတယ်အကြောင်းမလို့အခုလာမဲ့အခုဒီတိုင်းလျန်ဆွေးနွေးပွဲမှာကျွန်တော်ဒီကုစလေလောင်းရေအချင်းတတ်မှတ်မှုနဲ့ပတ်သက်လို့ရောရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုနဲ့ပတ်သက်လို့ရောဒါအဓိကထားဆွေးနွေးမှာပါအဓိကကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဒီပယ်ချခံခဲ့ရတဲ့ကုစလေလောင်းတွေများပါတယ်ခင်ဗျကျွန်တော်ရင်အဲ့မှာ3ခုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်အာဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကအတွင်းမှုဖြစ်တဲ့ဥကျော်စိုးအောင်ဖိတ်ခေါ်ထားပါတယ်နောက်တစ်ခုကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကပါပဲလက်ရှိဒီကုစလေလောင်းတင်သွင်းနေပယ်ခံရတယ်ဒါပေမဲ့1990တုန်းကလည်းသူကအမတ်ဖြစ်ခဲ့တဲ့ဥကျော်မင်းဖြစ်ပါတယ်နောက်ဆုံးတစ်ခုကတော့ဥက္ကမောင်ချူပါဥက္ကမောင်ချူကတော့တစည်းပုဂ္ဂလအနေနဲ့ဒီရန်ကုန်တိုင်းကနေပြီးတော့တင်တာပါဒါပေမဲ့ပယ်ချခံရပါတယ်သူဟာတရားလွှတ်တော်ရှင်းနေလည်းဖြစ်ပါတယ်ဒီတဲ့ဥပဒေကြီးရနဲ့ပတ်သက်ပြီးတော့သူ့ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားတာပါအရင်ဆုံးကျွန်တော်ဥကျော်စိုးအောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥကျော်စိုးအောင်ကြားပါလားဟုတ်ကဲ
့ဟုတ်ကဲ့
ဥကျော်စိုးအောင်ကျွန်တော်တတိထားမီလောက်တော့ဥကျော်စိုးအောင်တို့တင်တဲ့ဥကျော်စိုးအောင်တို့ပါတီကနေပြီးတော့တင်တဲ့ကိုယ်စားလှယ်အများစုအားလုံးနှီးပါလို့လို့ပဲပယ်ချခံရလို့သိရပါတယ်ခင်ဗျာအဲ့ဒါလေးအခြေအနေလေးရှင်းပြပါလားခင်ဗျာဘာနဲ့ညိတာလဲဘယ်လောက်ဘယ်သူတွေပယ်ချခံရလဲအည်တွက်ဘယ်လောက်ပယ်ချခံရပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါဒီပြောရမယ်ဆိုရင်တော်တော်စိတ်မကောင်းကြပါတော့အမှန်စင်ဒီအချိန်မှာပြာကျွန်တော်ဘူချုံအောင်ဆန်းကိုတော်တော်လေးတတိယနေတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူမျိုးတွေကိုနိုင်ငံတော်ရဲ့ဒီလိုအခန့်ကဏ္ဍမှာပါဝင်ခွင့်မပေးဘူးဆိုရင်နိုင်ငံတော်အင်အားတည်းရဲ့ရောနေတော့တယ်လို့ကျွန်တော်ခံစားတယ်ဥပမာအနေနဲ့ပြောမယ်ဆိုရင်တော့အများကြီးပေါ့ဗျာအခုလောလောဆယ်ကျွန်တော်တို့2015ရွေးကောက်ပွဲမှာနိုင်ငံမမွေးခင်မိဘနှစ်ပါးနိုင်ငံသားမဖြစ်ဘူးဆိုပြီးတော့ပြောနေကြတယ်လောလောဆယ်တည်ရတာတော့
ဟုတ်ကဲ့
ကျွန်တော်တို့ပြောမယ်ဆိုရင်ဒါရီအိုးစုရဲ့တိကနဲ့စပြီးတော့
ဟုတ်ကဲ့ဦးကျော်စိုးအောင်ဖုန်းကနည်းနည်းလေးဟိုကဖြစ်နေခက်တူတူတုတ်တုတ်လေးပြောပြပါလားခင်ဗျနောက်ပိုင်းမှာလည်းဆွေးနွေးဖို့ရှိလို့ပ
ါပြီးတော့တန်ခွေရ49ခုဖတ်စာဖလာကိတခြားလုံးတောင်ခွေရ62ခုနှစ်နောက်ပိုင်းတောင်ခွေရ90ခုနှစ်ဒီဝင်ကြရတိုင်းဒါခွေးရပြေဝရခဲ့တယ်မဆလာကိတော့ချက်ပေါ့နော်2010အထိကျွန်တော်တို့လူမျိုးတွေကတိုင်းဒါခွေးတွေရခဲ့ပြီးတော့လွတ်တော်ကိုယ်စားလှယ်အမှတ်တွေဝင်ပြန်ခွေးရခဲ့တယ်လွတ်တော်ကိုယ်စားလှယ်တွေရှိခဲ့တယ်မဲဆန္ဒနေမှာလည်းအတိအပြည်သူတွေကမဲဆန္ဒတွေပေးကြလို့ရခဲ့တယ်2015လောက်မှပဲမရဘူးဆိုတော့ကျွန်တော်တို့ကတော်တော်သိမကောင်းဟု
တ်ကဲ့
ဒါကိုကျွန်တော်တို့ဘယ်လိုပြောမယ်ဆိုရင်ဒါတွေကတော့လူမျိုးနဲ့ဘာသာတရားကိုအခြေခံပြီးတော့ကိုကြဆက်ဆက်မှုတရားလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဦးကျော်စိုးအောင်တို့ပါတီကကုစလေလောင်းဘလောက်တင်တာလဲဘလောက်ပယ်ခံပါလဲ
ရန်ကုန်တိုင်းမှာကြတော့ကျွန်တော်တို့9ယောက်ပါ9ယောက်ဟု
တ်ကဲ့
ရခိုင်ပြည်နယ်မှာကြတော့မောင်နှောခရိုင်နဲ့စစ်ပြေခရိုင်မှာ7ဦးလုံးပယ်ခံရအ
ဲကူးကျော်စိုးအောင်ရဖုန်းကတစ်ချက်ချက်ပြတ်တော့ပြတ်တော့ဖြစ်ဖြစ်သွားပါတယ်ခင်ဗျာမိုဘိုင်းဖုန်းတစ်ခုများဖြစ်နေလားမသိဘူးဟိုလေဦးကျော်စိုးအောင်အားလုံးစုစုပေါင်းကုစလေဘလောက်ရှိလဲဦးကျော်စိုးအောင်တို့ပါတီကတင်တဲ့ကုစလေ
18ယောက်ပါခင်ဗျာ18ယောက်မှာ19ယောက်
ဟုတ်ကဲ့ဦးကျော်စိုးအောင်ရဲ့ဖုန်းလမ်းပြတ်တောင်းပြတ်တောင်းဖြစ်နေပါတယ်ခင်ဗျာဦးကျော်စိုးအောင်18ယောက်နေလို့19ယောက်ပယ်ခါရတယ်ဘာကြောင့်ဒီ18ယောက်ပယ်ခါတာဘာကြောင့်ပယ်ခါရတယ်လို့သူအကြောင်းပြပါလဲ
အကြောင်းကြတာကတော့သူတို့မမွေးခင်မိဘနှစ်ပါးနိုင်ငံသားမဖြစ်ဘူးဆိုပြီးတော့အကြောင်းကြပါတယ်စာထဲမှာပေါ့နော
်ဟုတ်ကဲ့အဲ့ဒါကို
စာထဲမှာကြတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဘာပုံမလဲဒီနိုင်ငံဥပဒေနည်းဥပဒေနဲ့စစ်စစ်ကြည့်တဲ့အချိန်မှာတော့မကန့်ရည်ဘူးဆိုပြီးတော့အကြောင်းပြတယ်ဘယ်အကြောင်းကိုဘယ်ပုံ
ရေယူနာမပါဘူးဆိုတာကိုကျွန်တော်တို့တွေ့ရတဲ့စာထဲမှာ
အဲ့ဒါကခုနကဥကျော်စွန်အောင်ပြောထားတဲ့ထဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးပါပါတယ်မြန်မာဆိုရလည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံလို့ဖြစ်နေလို့ဒီကိစ္စကြောင့်များလား
အဲ့ဒါတွေကျွန်တော်တို့ application form မှာရိုဟင်ဂျာဆိုတဲ့စာသားတော့တလုံးမှမပါဘူးရိုးရိုးသူတို့ပြတ်တန်းထားတဲ့အတိုင်းကျွန်တော်တို့ကတော့ဟိုလူမျိုးအနေနဲ့လူတော်ကိုယ်စားလှယ်နေရအနေနဲ့တော့ပါခဲ့တယ်မျိုးနေဘယ်မျိုးနေမှာဘယ်လူတော်ကိုယ်စားလှယ်ဆိုပြီးတော့ပါခဲ့တယ်ဒါပေမဲ့ရိုဟင်ဂျာဆိုတဲ့စကလုံးတလုံးမှမပ
ါဟုတ်ကဲ့အဲ့တော့နောက်တစ်ခုကသူတို့ပြောသလိုမိဘနှစ်ပါးကမွေးဖွားတဲ့အချိန်မှာနိုင်ငံသားမဟုတ်ဘူးဆိုတာကမှန်ပါလား
အဲ့ဒါတော့မှားတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ထဲမှာပါတဲ့ပုံကိုယ်တွေထဲမှာ1990တုန်းကလည်းရွေးကောက်ပွဲမှာကိုယ်စားလှယ်ရှိခဲ့ဖို့တဲ့ပုံကိုယ်တွေရှိတယ်ပြီးတော့2010မှာရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်မှာလည်းကိုယ်စားလှယ်ရှိခဲ့တဲ့ပုံကိုယ်တွေရှိတယ်ဒီကိုယ်စားလှယ်တွေကအဲ့ဒီတော့နိုင်ငံသားဖြစ်ရတဲ့2015မှာနိုင်ငံသားမဖြစ်ဘူးဆိုတဲ့ဇာတ်ကားကြတော့ဥပဒေနဲ့ရှင်းတော့ကြားနေတယ်ဆိုတာကိုကျွန်တော်တို့ခံစားရတယ်။ဒါကတော့ဘလို့မှဥပဒေနဲ့မကိုက်ဘူးဆိုတာကိုကျွန်တော်တို့ခံစားရခင်ဗျ။
အဲ့တော့ဆူရွာကဒီကုစလေလောင်းနေကပြီးခဲ့တဲ့ဒီရွက်ကောက်ပွဲတွေမှာလွတ်တော်ကုစလေအနောင်ဖြစ်တဲ့တင်တွင်းဆုံးကကန့်ကွက်ခံခြင်းမရှိခဲ့ဘူးလား
။ကုစလေဖြစ်ခဲ့တယ်
။ဟောလွတ်တော်ကုစလေအထိပါဖြစ်ခဲ့တာဖြစ်ခဲ့တဲ့သူတွေပါပါပါလား
။လွတ်တော်ကုစလေဖြစ်တဲ့90မှာဆိုရင်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌရေဦးတော်မင်းဟာ90မှာကုစလေဖြစ်ခဲ့ပြီးတော့ကုစလေအမတ်တော်ဖြစ်ခဲ့တယ်အနိုင်ရခဲ့တယ်။ဒါမဲ့နိုင်ငံတော်အစိုးရအဲ့တုန်းကနားပါစိုးရလွတ်တော်မခေါ်ပေးတဲ့အချိန်မှာတော့ NLD နဲ့တွဲပြီးတော့လွတ်တော်အမှန်ဟိုလွတ်တော်တွေမရောက်တာတခုပဲပေါ့နော်လွတ်တော်အမှန်တော့ပြီးခဲ့တယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဦးကျော်စိုးအောင်လေလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ဦးခေမောင်ချူကိုဖိတ်ခေါ်ချင်ပါလေဦးခေမောင်ချူကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဦးခေမောင်ချူကဒီဥပဒေပိုင်းဆိုင်ရာကြောညင်သူလည်းဖြစ်တယ်နောက်တတိပုဂ္ဂလနဲ့ပတ်သက်ပြီးတော့ရွေးချယ်ခံရတော့တင်တဲ့အခါမှာအခုပယ်ချခံလို့သိရပါတယ်အရင်ဆုံးကျွန်တော်ဦးခေမောင်ချူကိုဘာကြောင့်ပယ်ချဆိုတော့ရွက်ကောက်ဝက်ကောင်ရှင်ကဘယ်လိုများအကြောင်းပြန်ပါလဲ
ဟုတ်ကဲ့ကျွန်တော်ဗဲမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေကနေပြီးတော့ဒီကျွန်တော်ဆောက်ပါတင်ပါတယ်တင်တဲ့ခါကျတော့မိဘနှစ်ပါးဟာကျွန်တော်မွေးဖွားချိန်မှာနိုင်ငံသားဟုတ်မဟုတ်စီစစ်တဲ့ကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ခိုင်လုံတဲ့အထောက်အထားတွေမရှိဘူးဆိုပြီးတော့ရှောက်လောက်ကိုရင်းပယ်လိုက်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါကတော့မှန်ပါသလားဥက္ကမောင်ချူ
အာမှန်ပါဦးခင်ဗျအဲ့ဒီအကြောင်းပြချက်ကလေးပြောပြလို့ရမလား
ဟုတ်ကဲ့ပြောပါခင်ဗျ
ပထမချက်ကကျွန်တော်ကလူမျိုးမှာဗမာလို့ထည့်ထားပါတယ်။ကိုယ်ကိုယ်တဲ့ဘာသာမှာအစ္စလာမ်လို့ထည့်ပါတယ်။အဲ့တော့ဒီပထမအဆုံးသူတို့ရဲ့ကြောင်းပြချက်ကဗမာလူမျိုးဟုတုံ့တန်ရန်ခိုင်လုံသောအထောက်အထားမရှိရှိရပါဆိုတော့ဒါကကျွန်တော်တို့လူမျိုးကိုတုံ့တန်နေတာမဟုတ်ဘူးလေ။တုံ့တန်မှာက2010ဒီနှစ်ပြည်သူ့လူ့ဆော့ရွေးကောက်ပွဲဥပဒေပုံမှန်ရှစ်ခါဝေးနဲ့ဤဥပဒေ29ခန်းငယ်နှစ်တူမှာကမိဘနှစ်ပါးဟာနိုင်ငံသားမိဘနှစ်ပါးကနေမွေးဖွားလာတဲ့နိုင်ငံသားသာလျှင်ရှောက်ထားပိုင်ခွင့်ရှိပါတယ်။အဲ့တော့မိဘနှစ်ပါးဒီနိုင်ငံသားဖြစ်မဖြစ်ဒါကိုပဲစစ်ဆေးရမှာဖြစ်ပါတယ်။ဒါတစ်ချက်။နောက်တစ်ချက်ကကျွန်တော်မိဘတွေနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာ1948ခုနှစ်ပြောင်းစုမြန်မာနိုင်ငံသားဥပဒေပုံမှန်၄နှစ်နဲ့အကျုံးဝင်အားနည်းသူဖြစ်ပါတယ်ဆိုတော့အာနေရဆိုတဲ့ကောင်ကတိတ်ပြီးတော့တောင်ဆွဆွဲတဲ့လူကအားမရှိဘူးလေပြောတဲ့အခါမှာနော်အဲ့တော့ပုံမှန်ဆက်ပြီးတော့ရေးထားပြီးတယ်ပုံမှန်၄နှစ်နဲ့အကျုံးဝင်ရန်အထောက်အထားမတွေ့ရှိရဘူးဒါလည်းမှားနေပါတယ်ကျွန်တော်မိဘနှစ်ပါးရဲ့မိဘမှတ်ပုံတင်နေရှိပါတယ်1948ခုနှစ်ပြည်တော်စုမြန်မာနိုင်ငံသားဖြစ်မှုအဲ့ဒီပုံမှန်၄နှစ်မှာအကျုံးဝင်နေဆိုလို့ရှိရင်လည်းပဲကျွန်တော်တို့မိဘတွေဟာအားလုံးရတဲ့မှတ်ပုံတင်မျိုးရရှိထားပါတယ်အဲ့ဒီလိုမှတ်ပုံတင်မျိုးကိုပုံမှန်6နှစ်အရသာပေးရပါလို့အဲ့ဒီ28ခုနှစ်ပြည်တော်စုမြန်မာနိုင်ငံသားဖြစ်မှုအဖွဲ့အစည်းမှာဖော်ပြထားပါတယ်ဒါအပြင်ကျွန်တော်မိဘများဟာပြည်မျိုးမှာထင်ရှားတဲ့နိုင်ငံရေးသမားများဖြစ်ပါတယ်နိုင်ငံရေးလုပ်ပါတယ်ကျွန်တော်အဖေရတဲ့မှတ်ပုံလေးဆိုရင်လူလတ်ရေးရပြီးကစားမှာရတာဖြစ်တဲ့အတွက်ကြောင့် DC006226 ဆိုတာ Impedance Sore မှတ်ပုံတင်ပါနောက်တစ်ခါအမေရဲ့မှတ်ပုံလေးက PME112820 ဆိုတာ PME ဆိုတာ Pro မှာပြည်မျိုးမှာရတာပါအဲ့တော့ပြရရောင်းက record မှာသွားကြည့်တွေ့နိုင်ပါလေမိဘနှစ်ပါးစလုံးဟာရန်ကုန်မှာမွေးတယ်လူမျိုးဟာမြန်မာဖြစ်တယ်အဲ့ဒီလိုပြရရောင်းကမှာရှိပါတယ်အဲ့တော့ကျွန်တော်က10ရက်နေ့ရှင်းလာမှာရှင်းလာပိုင်းမှာရှောက်လာတင်ပါတယ်21ရက်နေ့မှာကျွန်တော်ကိုစစ်စစ်ပါတယ်စစ်စစ်တဲ့အခါမှာဆရာရဲ့ရှောက်လာအလုံးပြည့်စုံပါတယ်လို့အဲ့လိုပြောပါတယ်ဒီမှာလည်းရောင်းကအရာရှိတယောက်လည်းထိုင်နေပါတယ်ကျွန်တော်ကသူတို့ရှင်းမှာပဲအဲကျွန်တော်ရဲ့မှတ်ပုံတွေကိုနှစ်ခါကျွန်တော်မေးပါတယ်ဆိုကျွန်တော်ရဲ့နိုင်ငံသားစီစီကပ္ပားအမှတ်က72ဥက္ကဋ္ဌ9007378ဖြစ်ပါတယ်။အဲ့တော့အဲ့ဒီလိုကျွန်တော်တို့စစ်ဆေးတုန်းကဒီအရုပ်မစစ်ဆေးဘဲနဲ့မပြောဘဲနဲ့အခုလိုမျက်ကွယ်ဆုံးဖြတ်လိုက်တာဟာဒါဟာအင်တာ fair မဖြစ်ဘူးပေါ့ဗျာ
ဟုတ်ကဲ့
နောက်တစ်ခါအခုဒီအချင်းလေးတွေကိုလည်းတိဖို့လိုရတယ်21ရက်နေ့မှာစစ်စစ်တယ်ဆိုအဲ့ဒါကိုပြောင်းဆွေးဆဲရပါတယ်နောက်ဒီလ3ရက်နေ့ကနေ9ရက်အထိကအယူခံကိစ္စတွေပါအဲ့တော့ဒီနေ့မနေ့မှာတရင်းစာမှာ5ရက်6ရက်9ရက်မှာ candidate list တွေထွက်မယ်ဆိုပြီးစထွက်မယ်ရန်ကုန်တိုင်းကစထွက်မယ်ဆိုတရင်းစာမှာပါလာတော့ရန်ကုန်တိုင်းရွက်ောက်ပွဲကော်မရှင်ကိုကျွန်တော်ဖုန်းဆက်တယ်ဆက်တဲ့ခါကျတော့ဗေဗေတန်းမျိုးနယ်များထွက်ပြီလားလို့ဆိုမထွက်သေးဘူးတဲ့စစ်စစ်နေစေပဲဒါမှနဲ့ပိုင်းရုံးဖွင့်တဲ့အချိန်လောက်ပေါ့နော်နေ့ကင်းပိုင်းကျတော့ဆက်နှစ်နိုင်ခွဲလောက်မှာအနောက်ပိုင်းခရိုင်ရွက်ောက်ပွဲကော်မရှင်ကခေါ်ပါတယ်ခေါ်ပြီးတော့သူတို့ရဲ့ဆုံးဖြတ်ချက်ကိုအဲ့လိုပေးလိုက်တာဖြစ်ပါတယ
်
ဒီလောက်ဆိုရင်အကြမ်းကျင်းတော့တိလောက်ပြီ
ဟုတ်ကဲ့ဥက္ကမောင်ချူနောက်ပိုင်းဆက်မေးစရာရှိပါတယ်လေလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါလေဥက္ကမောင်ကြီးပါပဲဥက္ကမောင်ကြီးကလည်းဗေဗေတန်းမျိုးနယ်ကကိုယ်စည်လောင်းတင်နေထင်ပါတယ်သူလဲပယ်ခါရတယ်လို့သိရပါတယ်ဥပအောင်ကြီးကိုအကြောင်းပြချက်ကရောဘယ်လိုများပြီးပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်ဒီနေ့ကော်မရှင်ကခေါ်လို့ကျွန်တော်တော့ပါတယ်တော့ကော်မရှင်ကပေါ့ဘူးအဲ့ဒါပြီးပါတယ်နံပါတ်1အဲ့ဒီဆိုင်ရမှာကျွန်တော်အဖေရဲ့နာမည်ဟာဦးသိန်းမောင်ကိုဦးသိန်းအောင်လို့ရေးတာဒီပဲလေ immigration အနေနဲ့လာဝကအနေနဲ့လုံးဝမှားယွင်းနေပါတယ်ဆိုတာကိုပထမဆုံးကျွန်တော်ပြောလိုပါတယ်ကျွန်တော်ဖိနာမေကဦးသိန်းမောင်ပါဦးသိန်းမောင်ဒီဦးသိန်းအောင်လို့သူတို့ဒီမှာဖခင်ဦးသိန်းအောင်အမိဒေါ်မဆန်လို့ရေးထားဒီပဲလေကျွန်တော်အတူဖခင်တယောက်ပေးထားတယ်လို့ပဲကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဟာ1990ခုနှစ်ကဖာစာဗလာအဖွဲ့ချုပ်ကိုကျွန်တော်တို့မှတ်ပုံတင်ပါတယ်ကျွန်တော်ဖာစာဗလာအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုဖြစ်ပါတယ်1990ခုနှစ်အထွေထွေရွေးကောက်ပွဲမှာကျွန်တော်ဖာစာဗလာအဖွဲ့ချုပ်အနေနဲ့ကျွန်တော်ပပဲရန်ကအရွေးခံခဲ့ပါတယ်ခိုင်လုံမဲ 9,930 နမဲရတယ်အချို့မဲတွေကိုကြောင်းကြဲမညီညွတ်ပဲနဲ့ပယ်တဲ့အတွက်ကြောင့်ကျွန်တော်ကော်မရှင်ကိုကန့်ကွက်စွာပို့ခဲ့ပါတယ်အဲ့ဒီတော့ဆရာချေလာပြီးတော့ကျွန်တော်ကိုခေါ်ပြီးတော့ပြောပါတယ်ဥမ္မမောင်ကြီးခဏကန့်ကွက်မနေနဲ့ကွာဘာမှလည်းဖြစ်လာမယ့်ကိစ္စမဟုတ်ပါဘူးဆိုပြီးတော့ပြောလို့ကျွန်တော်ကန့်ကွက်စွာကိုတော့မယုတ်သိမ့်ဘူးကျွန်တော်ဒီတိုင်းပဲပုံနေမြဲထားကြားနေမြဲထားလိုက်ရပါတယ်နောက်ကျွန်တော်ရဲ့ဒီနေ့ပေးတဲ့ကော်မရှင်အနောက်ပိုင်းခရိုင်ကော်မရှင်ရဲ့စာထဲမှာအခြေခံအကြောင်းအရာတွေအားလုံးမှားယွင်းနေပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်အဖေဦးသိမ့်မောင်သူတို့ဖခင်ကိုဦးသိမ့်အောင်လို့ရေးထားပါတယ်မိခင်နာမည်ဒေါ်မဆန်မှတ်ပါတယ်နောက်တစ်ခုကကျွန်တော်ရဲ့နိုင်ငံသားစီစီကပြဆနစ်မြင်းဆောင်တမနာ9 3 3 6 4ကိုတိုင်ဆောင်ထားတယ်လို့ရေးပါတယ်ကြောက်ဖြူဒေသဘင်္ဂလီလူမျိုးလို့ရေးထားတယ်အဲ့ဒါလည်းမှားနေပါတယ်ကျွန်တော်ရဲ့ကပြမှာကရခိုင်ကိုးကွယ်သည့်ဘာသာအစ္စလာမ်ဆိုပြီးတော့ရေးထားတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ဘာသာယုံကြည်ကိုးကွယ်မှုကိုအကြောင်းပြုပြီးတော့ကျွန်တော်တို့ကိုခွဲခြားဆက်ဆံသလားဆိုတာကျွန်တော်တန်တရားဖြစ်လာပါတယ
်
နောက်တစ်ခါကျွန်တော်အဖေနဲ့အမေကိုဗာရိတ်ထားလဲဆိုတော့1948ခုနှစ်ပြည်တော်စုနိုင်ငံဥပဒေပုံမှန်၄နှစ်အကျုံးဝင်ရာအားနည်းစုဖြစ်ပါသည်ဆိုကြရက်ဒါဒီအမတန်မှမှားယွင်းချက်တရပါဘာကြောင့်လဲဆိုတော့ကျွန်တော်အဖေဟာမော်ကွန်လွတ်လပ်ရေးမော်ကွန်ဝင်ယူဖို့အတွက်စာနဲ့ပေနဲ့ခေါ်ရတဲ့စာကျွန်တော်မှရှိပါတယ်ကျွန်တော်ရဲ့ဘဝမှတ်တမ်းဆိုတဲ့ရာမာဝတီမောင်မောင်ကြီးဘဝမှတ်တမ်း memoir စာအုပ်ထဲမှာလဲကျွန်တော်ထည့်ထားပါတယ်အဲ့ဒီစာကိုเนาะအဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်အဖေဦးသိန်းမောင်ဟာ1946ခုနှစ်ဥပါစောကြောက်ဖြူကိုလာတဲ့အချိန်တုန်းကကျွန်တော်အဖေဒီလွတ်လပ်ရေးတရားပွဲဖြစ်အောင်ဥဘိုလ်ချုပ်အောင်ဆန်းနဲ့အဖွဲ့အဲ့ဒီမှာကျွန်တော်တို့ရခိုင်ကောင်းဆောင်တူဖြစ်တဲ့ဦးအောင်ဆန်းဝင်လဲပါပါတယ်ကျွန်တော်အရွယ်12နှစ်သားအရွယ်ရှိပါတယ်အဲ့ဒီအစည်းအဝေးမှာကျွန်တော်အဖေနဲ့ဆိုင်တဲ့အချိန်ကမှကျွန်တော်ကိုယ်တိုင်ပါပါတယ်ဘိုလ်ချုပ်အောင်ဆန်းကိုကျွန်တော်ကိုယ်တိုင်တွေးမှုတယ်မြင်မှုတယ်အဲ့ဒါလိုပုံပုံတယောက်ပါနောက်ပြီးတော့ဖတ်ဆက်ပါလာဆိုတာဘိုလ်ချုပ်အောင်ဆန်းကလွတ်လပ်ရေးယူပေးခဲ့တဲ့အဖွဲ့အစည်းတယောက်ရဲ့အဖွဲ့အစည်းတရားရဲ့အတွင်းမှုကိုတောင်းမှဒီ immigration အနေပြီးတော့ဟုတ်လားဘင်္ဂလီလူမျိုးလို့ရေးထားပြီးဘင်လီရင်ဘင်္ဂလီလူမျိုးဆိုတာမြန်မာနိုင်ငံမှာဘယ်ပြည်သူလွတ်တော်ဘယ်လွတ်တော်ဘယ်တိုင်းပြည်သူလွတ်တော်မှာဥပဒေပြဋ္ဌာန်းထားတယ်ဆိုတာကျွန်တော်ဒါမေးချင်ပါတယ်
ကျွန်တော်တစ်ချက်မေးချင်တာကဥပမောင်ကြီးကဥပမောင်ကြီးကကိုယ်စေလောင်းတင်ပြတဲ့ခါမှာကိုယ့်ရဲ့ကိုယ်ရဲ့ရာဇဝင်ကိုတင်ပြရပါလေအဲ့တော့ကိုယ်ရဲ့ရာဇဝင်ကိုယ့်ရဲ့ရာဇဝင်မှာတင်ပြတဲ့အတိုင်းမဖော်ပြပါနဲ့သူတို့ကသူတို့ထပ်ဖော်ပြတာလားထပ်ပြင်ဆင်တာလား immigration ကဘယ်လိုမျိုးလဲခင်ဗျာ
မဟုတ်ဘူးသူတို့မှားနေပါတယ် immigration ကကျွန်တော်ဖိနာမယ်ကိုပို့ထားတဲ့နေရာမှာအမေရဲ့ဒီ အမျိုးသားမှတ်ပုံတင်ကပြနံပါတ်အမိနာမည်မှန်တယ်အဖေနာမည်ကိုဦးသိန်းမောင်အစားဦးသိန်းအောင်ဆိုပြီးတော့မှတ်ပုံတင်လဲမှားနေပါတယ်နောက်ပြီးတော့အဖေရဲ့အသက်အရွယ်လဲအဲ့ဒီမှာကျွန်တော်အဖေကအခုအသက်နဲ့ရှိရင်103နှစ်ရှိပါမယ်19
ဘာသာက
80မှာဆုံးသွ
ားတာအဲ့ဒါကဦးမောင်မောင်ကြီးရဲ့နိုင်ငံသားမှတ်ပုံတင်မှာကိုမှားနေတဲ့သဘောလား
35နှစ်ပဲရှိပါတယ်ကျွန်တော်အသက်ဟာ80ကြီးနေပါပြီ
အဲ့ဒါဦးမောင်မောင်ကြီးရဲ့နိုင်ငံသားမှတ်ပုံတင်မှာကိုနာမည်မှားနေတဲ့သဘောလားအဖေနာမည်
မဟုတ်ဘူးခင်ဗျာကျွန်တော်နိုင်ငံသားမှတ်ပုံတင်မှာကဦးသိန်းမောင်သူတို့ရေးတဲ့သူတို့ immigration ပို့တဲ့ထက်မှာဦးသိန်းအောင်အဲ့တော့အခြေခံအကြောင်းအရာကိုကျွန်တော် protest လုပ်ပါတယ် commission စစ်တဲ့အခါမှာ
ဟုတ်ကဲ့
အဲ့ဒီအချိန်မှာ commission က immigration အရာရှိတူကမင်္ဂလာတောင်ညောမျိုးနယ်မျိုးနယ်မှုကိုမှားနေပြီလို့ပြောတယ်အဲ့တော့မျိုးနယ်မှုအဲ့ဒါကိုပြင်ဆင်ပြီးတော့ခင်ဗျာကျွန်တော်တို့စီ fax နဲ့ထုတ်လိုက်ပါလို့ပြောတယ်အဲ့ဒီအခု fake နဲ့ပြန်ထိုးတဲ့ဟာလဲမှားနေပါတယ်တဲ့ဒီနေ့ commission ကိုကျွန်တော်အဲ့ဒီကိစ္စကိုကျွန်တော်အဖေဘာလို့မှားနေရမှာလဲဆိုပြီးတော့ပြေတော့အဲ့ဒီ commission ဟိုမင်္ဂလာတောင်ညောမျိုးနယ်ဒီမျိုးနယ်မှုကထပ်ပြီးတော့ပဲဦးသိန်းအောင်ဆိုပြီးတော့မှားပြီးတော့ပို့ပါတယ်တဲ့ဆိုတော့ဒီကိစ္စကကျွန်တော်နိုင်ငံတော်သမရကိုတင်ရမယ်သဘောဖြစ်နေတယ်ဒါပေမဲ့ကျွန်တော်ဒီကြားထဲမှာတယ်လီဖုန်းနဲ့နိုင်ငံတော်ဘာသာတရားကိုယုံကြည်ကိုးကွယ်မှုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အတွက်ကြောင့်နိုင်ငံတော်ရဲ့အကြီးအကဲသာသနာ့ဝန်ကြီးဌာနတယောက်ကိုလည်းကျွန်တော်တယ်လီဖုန်းနဲ့အကြောင်းကြားရပါတယ်ဒီကျွန်တော်အခုဒီရန်ကုန်တိုင်းဒေသကိုအယူခံတက်မဲ့ကော်ပီလေးကျွန်တော်အဲ့ဒီနိုင်ငံတော်ရဲ့အကြံပေးကိုကျွန်တော်ပေးပါမယ
်ဟုတ်ကဲ့ဦးမောင်ကြီးလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ခြင်းပါတယ်နောက်တူကတော့ထူးခြားကြပါကိုရွှေစင်ထုံးပါခုနရှေ့မှာကျွန်တော်တို့ကိုစလေပယ်ခါတဲ့ခါမှာသူတို့ရဲ့ခန်းစားချက်ကဘာသာရေးကြောင့်လို့ခန်းစားချက်တို့ရှိပါတယ်ကိုရွှေစင်ထုံးကတော့ပုံစံတစ်မျိုးဖြစ်ပါတယ်ကိုရွှေစင်ထုံးအခုကိုစလေပယ်ခါတဲ့ကိစ္စလေးကိုသူတို့ဘက်ကအကြောင်းပြတာကိုပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုတောင်းကြတာပုံမှန်ရှေ့ကဒီအပတ်ကွာနေရဒီကောက်ဘွယ်ဒီကောက်ဘွယ်မှာဒီကောက်တင်လျောက်ချင်းခမဲခွေးမရှိကြောင်းသူတို့ဆုံးပြတ်ခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါကဘလူးအကြောင်းပြချက်လေဟုတ်ကဲ့ပြောပ
ါမေးပါမေးပ
ါဟုတ်ကဲ့အဲ့ဒါကအကြောင်းပြချက်ကဘလူးအကြောင်းပြချက်လေခင်ဗျာသူရဲ့ပုံမှန်မှာဘလူးဖော်ပြထားပါလေ
ဟုတ်ကဲ့အကြောင်းပြချက်ကအကြောင်းပြချက်ကဒီဒီကောက်ဘွယ်ဒီဝင်တဲ့အချိန်မှာဝန်ထဲမှာတစ်ဆက်ဆက်တဲ့မနေခဲ့ဘူးဆိုတဲ့အကြောင်းပြချက်နဲ့ဒါကျွန်တော်ကိုအဲ့ဒီလိုဆုံးပြတ်
ဟုတ်ကဲ့ဖွဲ့စည်းပုံမှာလည်းအဲ့ဒါပါတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့ဒီ7နှစ်တက်တန်းထင်တယ်တောက်လျှောက်ဆက်နေမှဒီကိုယ်စေလောင်းဖြစ်ရွေးချယ်လို့ရမယ်ရွေးချယ်ပိုင်ခွင့်ရှိမယ်ဆိုတဲ့ကိစ္စပါအဲ့တော့ဒီကိစ္စရှိရက်နဲ့ကိုရွှေစင်ထွန်းကဘလူကြောင့်ကိုယ်စေလောင်းတင်ပြစ်တာလဲဒီလိုအချက်ရှိရက်နဲ့ပေါ့
ဟုတ်ကဲ့ပါအဲ့ဒါကအကြောင်းရနှစ်ပိုင်းရှိပါတယ်ဒီပိုင်းကတော့ဥပဒေကြောင်းရပါနောက်တစ်ပိုင်းကတော့နိုင်ငံရေးသိရပါဆိုတော့ပထမပိုင်းကတော့ဥပဒေကပြောမယ်ဆိုရင်ဒီပုံမှန်ရှိခါဒီပတ်ကွယ်နဲ့ပါပြောရတာကဒီတဲ့ကျင်းရောက်ဒီလူတော်ကိုယ်စားလှုပ်တဲ့အချိန်ကြမှာလူတော်ကိုယ်စားလှုပ်ဖြစ်တဲ့အချိန်ကြမှာဟာလူတော်ကိုယ်စားလှုပ်ဖြစ်တဲ့အချိန်ကနေပြီးတော့တစ်ဆက်ပြီးလို့သူပြောလာတဲ့ခါကဥပဒေကြောင့်ရပြောမယ်ဆိုလို့ရှိရင်ဒီဥပဒေကအနေနဲ့တင်းသွားပါတယ်ဥပဒေကကျွန်တော်ကလူတော်ကိုယ်စားလှုပ်ဖြစ်သေးတာမဟုတ်ဘူးကျွန်တော်ကလူတော်ကိုယ်စားလှုပ်ဖြစ်ခံမှုဟာဟိုဒီတဲ့ကျင်းရောက်ဖို့ကျွန်တော်ကဒီရွေးကောက်ပေါ်မှာကျင်းရောက်ဖြစ်ပါတယ်ဒီကနေ့ဟိုဘာသာစကားကိုလည်းဖြစ်တဲ့အချိန်ကလို့ရေးရတဲ့ကြောင့်မို့လို့အခုကသူတို့လောက်တာသူတို့ကဒီဆုံးဖြတ်ချက်နဲ့ဒီကြောင့်ပြတဲ့နဲ့ဆုံးဖြတ်ခဲ့တာဟာဥပဒေကြောင့်အကြည့်မှဆိုလို့ရှိရင်သူတို့ကကြိုတင်ကာကွယ်ပြီးတော့မှကြိုတင်ဆုံးဖြတ်တဲ့သဘောကိုရောက်နေပါတယ်ဥပဒေမှာအဲ့ဒါလုံးဝမရပါဘူးဒါကဥပဒေကြောင့်ကျွန်တော်ပြောတာပါဟုတ်ကဲ့ဥပဒေကြောင့်ကျွန်တော်ပြောမှဆိုလို့ရှိရင်ဒီကျွန်တော်ကဒီနားလည်းမှာဒီပရာသိကိုဒီပြန်ရတဲ့အခါမှာကျွန်တော်မှတ်ဖို့လည်းတရားပြီးတော့ပြေးရတယ်အဲ့လိုမှတ်ဖို့လည်းဟောသူ့ပြေးခဲ့တဲ့ကြောင့်မလို့ကျွန်တော်ကနိုင်ငံသားအခွင့်အရေးအာဒန်းတူညီရဲ့အခွင့်အရေးအာရှိတင်ပါတယ်ဆိုရှိတင်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဥပဒေကြောင်းအရဒီဟာကိုဆောက်လာဖြစ်ပါတယ်နောက်ပြီးတော့နိုင်ငံရေးအတွက်ရှိတော့ကျွန်တော်တို့ကဒီမိုကရေစီရည်ရှိကြောင်းအရကျွန်တော်တို့ကအောက်ဆစ်ရှိခုနဲ့ကဒီမိုကရေစီရရှိရေးဆိုတဲ့ခေါင်းစည်းကကျွန်တော်တို့ကပုံမှန်ဒီတော့ဆောက်လာခဲ့တာဖြစ်တယ်ဒါမှလည်းအာဒီကံဒီကလည်း2017ခုနှစ်မှာဒီမိုကရေစီနိုင်ငံအဖြစ်တရားဝင်ပြောင်းလဲသွားတယ်။အဲနောက်ရက်တစ်ခါကဘာလဲဆိုတော့ဒီလီစုံရောင်းအောင်ဖြစ်တယ်။ဒါနဲ့ဘယ်လိုလဲ
။ဟုတ်ကဲ့။
ဆိုတော့ဟုတ်ကဲ့ဆိုတော့အင်ဂျာနဲ့အာဒီကနေဒီငွေငွေပြည်စင်နေမှာဟာပူဝါပါဝင်နိုင်ဘူးဆိုတဲ့ရည်ရချက်တွေနဲ့ကျွန်တော်တို့ဖြစ်ခေါ်ခဲ့တယ်။အဲ့လိုဖြစ်ခေါ်ဖို့လဲကျွန်တော်တို့ဒီကိစ္စကအဲ့ဒီမှာကျွန်တော်တို့ကဒီတောင်းပေါ်မှာဟို
့ဘုရားတက်ကိုင်းနေတဲ့အခါမှာကျွန်တော်ကမိရပါတယ်ကျွန်တော်ဆိုပြီးတင်ဟာဒီဘုရားကြီးနဲ့ဟာပြုတွေ့ဟာဟိုမိမြန်ခွင့်ကိုရခဲ့ပါတယ်ဒီကျွန်တော်ခေါ်လိုက်ပါတယ်ခေါ်တဲ့အခါမှာကျွန်တော်မိခဲ့တယ်မဟုတ်ဘူးနဲ့ဟိုနှစ်ပတ်တည်းကျွန်တော်တန်ထုတ်ပြီးသားပေးတော့မယ်လို့ပြောတဲ့အခါမှာကျွန်တော်ကမိတာအဲ့လိုတင်ရနေနဲ့ဟာတန်ထုတ်တဲ့ခွင့်ရောလူကြီးစီဝိုင်းနေတဲ့ဒီမှာပေါ်လို့ဆောင်ရလာကျွန်တော်သူကကျွန်တော်ဦးလေးပေါင်းဒီမှာ
အော်လည်း
တော့ရှိပါတယ်လို့ကျွန်တော်ဒီစားရောက်ဟုတ်ကဲ့ဒါကတော့ကိုရီးအတွက်ကြုံနေပါ
ကျွန်တော်နောက်ဆုံး
ကျွန်တော်တို့က
ကျွန်တော်တစ်ချက်မေးချင်ပါတယ်ကိုရှင်စင်ထွန်းတမရကဖိတ်ခေါ်တာကျွန်တော်သိရပါတယ်နိုင်ငံရေးပြင်ပမှာရောက်နေတဲ့ဒီနိုင်ငံရေးအင်အားစုတွေနိုင်ငံလှုပ်ရှားသူတွေကိုပြန်ပြီးတော့လာပါနိုင်ငံရေးကဗမာနိုင်ငံရေးမှာဝင်ရောက်ပြီးတော့လုပ်ကိုင်ဆောင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတို့ဖိတ်ခေါ်ခဲ့ပါတယ်ဒါမဲ့လည်းရွေးကောက်ပွဲဆိုင်ရာဥပဒေမှာဒီလိုပြဋ္ဌာန်းထားတဲ့ကိစ္စကိုဒီမတိုင်ခင်ကနေပြတဲ့နာရီတကြောင်မလို့တက်ဆိုင်ရာအာနာပါနီနဲ့ဒီကိစ္စနဲ့ပတ်သက်လို့ရွက်ောက်ပွဲမှာမဝင်ခင်မှာညှိနှိုင်းပြောဆိုတာရောမရှိဘူးလား
ကျွန်တော်အနေနဲ့ညှိနှိုင်းပြောဆိုတာမရှိဘူးဆိုတော့ကျွန်တော်ပြောလို့ပဲရွက်ောက်ပွဲဆိုင်ရာဥပဒေကိုကျွန်တော်ကြည့်တဲ့အခါမှာအနှစ်တော်ခုစနဲ့ဖြစ်တဲ့အချိန်ကလို့ almost တပတ်ကြီးအပိုင်နဲ့မှာယူတာရတယ်အခုကကျွန်တော်လွတ်တော်ခုစနဲ့ဖြစ်တာမဟုတ်ဘူးလွတ်တော်ခုစနဲ့ဖြစ်ဖို့ကကျွန်တော်ရှောက်ထားစေမဖြစ်သေးတာရွေးချယ်ခံကိုရှောက်ထားစေမဖြစ်သေးတဲ့လို့ကြောင့်မလို့သူတို့ကဒီကိစ္စမှာကြိုတင်ဆုံးဖြတ်တယ်လို့သိတယ်။ဆိုအဲ့ဒီတော့ဒီကျောင်းဝင်တွေမှာကြိုတင်ဆုံးဖြတ်လို့ဟိုရတဲ့ထုံးစံကမရှိတော့ချားပါလေ
။ဒါ
ကဥပဒေပြဿနာရှင်တွေကမေးလို့ရပြီ
။ဟုတ်ကဲ့ဟုတ်ကဲ့။ကိုရွှေစင်ထွန်းကြီးလေလိုင်းပေါ်ခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်တော့ရှင်တူရှိပါတယ်။ကိုကျော်ဆိုးတဲ့အမေရိကန်ပြည်အောင်စုကပါ။ကိုကျော်ဆိုးဆွနေကျင်တာမေးမြန်းကျင်တာပြောလို့ရပါတယ်ခင်ဗျာ။ကိုခင်ဆိုးကြားပါလား။
ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကိုခိုင်ဆိုးတင်တယ်ကိုခိုင်ဆိုးဆွနေလို့ရပါတယ်
။ဟုတ်ကဲ့ပါ။ကျွန်တော်အမြင်ကတော့ဗျာဒီအခုဒီလော့တော်ကိုစနေရွေးချယ်ပွဲမှာမြင်တာကဘယ်လိုလဲဆိုလို့ရှိရင်အဓိကကနေပြီးသမတသန်းစင်ကနေပြီးနိုင်ငံတကာမှာရောက်နေတဲ့ဟောနိုင်ငံရေးသမားတွေဟောမြန်မာနိုင်ငံကိုအကျိုးပြုနိုင်မဲ့တန်းပြေအတွက်အကျိုးပြုနိုင်မဲ့လူတွေဆိုလို့ရှိရင်အဲပြည်ထောင်ဝင်ပြီးရင်ဟောဒီသူတို့နဲ့ပေါင်းပြီးရင်ပါလုံးလို့ရတယ်အဲ့လိုခေါ်ထားတယ်အဲ့လိုဆိုလို့ရှိရင်တင်းသာလူမျိုးတရားအနေနဲ့တော့ဘလောက်ပဲကြားပါစေဘလောက်ပဲဖြစ်ပေမဲ့ဟောတော့တိုင်းပြည်အကျိုးမှာဝင်ပြီးလုံးမယ်ဆိုလို့ရှိရင်တော့ဟောအတူနိုင်ငံသားပြန်လို့ခံယူမယ်နိုင်ငံသားတနိုင်ငံကိုထွက်တော့ပြီနိုင်ငံတနိုင်ငံကနိုင်ငံသားဖြစ်တော့ခံတော့ပြီဆိုပေမဲ့အတူကမြန်မာနိုင်ငံအတွက်ပြန်လို့အကျိုးပြုမယ်ဆိုလို့ရှိရင်နိုင်ငံသားပြန်လို့ခံယူမယ်ဆိုဆိုလို့ရှိရင်အတူဘောနေပြီးရယ်အဲ့တော့တရားလောလောခွင့်နဲ့နေပြီးရင်သူ့ကိုနေပြီးရင်ကျွန်တော်အမြင်ကတော့ဟောလွှတ်တော်မှာတော့အရေးပိုင်ခွင့်တော့ပေးရမယ်လို့ကျွန်တော
်ဟုတ်ကဲ့
အမြင်ကိုပြောပါတော့နော
်ဟုတ်ကဲ့ကိုခန့်ဆုကျေးဇူးပါပဲတူတူလို့လေးဆွေးနွေးပြပါကျွန်တော်နောက်ဆွေးနွေးစရာရှိလို့ကျွန်တော်ဥက္ကမောင်ချူကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါလေဥက္ကမောင်ချူကဥပဒေကြီးကကြောင်းကျင်သူလည်းဖြစ်တဲ့ခါကျဥက္ကမောင်ချူကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဥက္ကမောင်ချူအခုကိစ္စဖြစ်ရတဲ့နယ်ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့ရောပြောစရာရှိပါလား
ဟုတ်ကဲ့တစ်ချက်လေးကျန်တာလေသူတို့အကြောင်းပြချက်ထင်မှာ
ဟုတ်ကဲ့
မိဘနှစ်ပါးကပုံမှန်30ခါဝေးနဲ့အကျုံးဝင်ဖို့ခံလို့ဆိုတာအထောက်ထားများတင်ပြရင်လိုအပ်တယ်ဆိုတာလေပြောချင်ပါတယ
်ဟုတ်ကဲ့ပြောပါ
အဲ့ဒါကပုံမှန်30ခါဝေးမှာကမိဘဘိုးဘွားတွေကတိုင်းရင်းသားတူဦးဖြစ်တယ်ဆိုတာကိုသတိပြရမယ်ပေါ့လေအဲ့ဒီလိုဒီဆုံးဖြတ်ချက်မှာပုံမှန်30ခါဝေးလို့တုံးလို့တုံးလို့ပေါ့နော်ကျွန်တော်ဥပဒေမှာဒီဥပဒေတရားနဲ့ပုံမှန်တစ်ခုသုံးတဲ့အခါမှာအဲ့ဒီဥပဒေရဲ့နာမည်နောက်တစ်ခါအဲ့ဒီဥပဒေရဲ့အညီနာမနဲ့အဲ့ဒီဥပဒေရဲ့ရှေ့မှာခုနှစ်ကိုလည်းတစ်ခါလေးပြောရတယ်။ပုံမှန်30ခါဝေးဆိုတာ1948ခုနှစ်ပြည်အောင်စုနိုင်ငံသားဖြစ်မှုအဥပဒေမှာလည်းပဲအဲ့ဒီသူပြောတဲ့ချက်က30ခါဝေးနဲ့ပတ်သက်ခြင်းမရှိဘူး။1982ခုနှစ်မြန်မာနိုင်ငံသားဥပဒေမှာလည်း30ခါဝေးမှာအဲ့ဒီပြောတဲ့အကြောင်းပြချက်နဲ့ပတ်သက်ပြီးတော့လည်းမရှိဘူး။အဲ့ဒီလိုဥပဒေနာမည်နဲ့အညီနာမနဲ့ကိုးကားထားတယ်လည်းမရှိဘဲနဲ့မသက်ဆိုင်တဲ့30ခါဝေးနဲ့အကျုံးဝင်ဖို့ဆိုတော့ဘယ်ကလာတဲ့ဥပဒေမှန်းကိုမသိရဟာဖြစ်နေတယ်။ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကကျွန်တော်ပြောချင်တာကလည်းဆိုတော့ကျွန်တော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်345ခါဝေးအဲ့ဒီမှာဥပဒေရနိုင်ငံသားဖြစ်ပြီးသူများဟာနိုင်ငံသားများဖြစ်ကြပါလေ1982ခုနှစ်မြန်မာနိုင်ငံသားဥပဒေပုံမှန်6မှာလည်းပဲဒီတိုင်းပဲဆိုထားပါလေနိုင်ငံသားဥပဒေရနိုင်ငံသားဖြစ်ပြီးတဲ့လူတွေနိုင်ငံသားပါဒါအပြင်ကျွန်တော်နိုင်ငံသားဖြစ်သွားပုံကြီးကပြားရပုံတွေကိုနည်းနည်းပြောပြချင်ပါတယ
်
ကျွန်တော်1990ရွေးကောက်ပွဲမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီကနေမက်တလင်းမက်ဆနာနဲ့ညစ်ကနေကျွန်တော်ရွေးကောက်ပွဲဝင်ပါတယ်အဲ့ဒီခါမှာနိုင်ငံသားစစ်စီကပြရည်လောက်ရပါလေ။လောက်တဲ့ခါကျတော့ကျွန်တော်ကိုလုံးပုံလုံးကြီးဟာတောင်းထွက်မှာကျွန်တော်နေတဲ့ခါကျတော့တောင်းကလာလာဝကယုံမှာ ဒီအစ်စင်ညူနေစုကလာမကရဲရဲမိရာရှိတယ်ပေါ့နော်သူကအပွင့်နေတယ်၃ယောက်လာပြီးတော့ကျွန်တော်ကိုအထူးဒီလိုလာလုပ်ပေးသွားတာပါဒါပါဒီဒီချိန်မှာကျွန်တော်နိုင်ငံသားစီစီခံယူပြီးသားဖြစ်ပါတယ်ဒါအပြင်အဲ့ဒီမှတ်ပုံတွေကကျွန်တော်ကပိုင်းနှိတ်ခါတော့ပျောက်သွားတယ်ပျောက်သွားတော့ကျွန်တော်ပြန်လျှောက်တယ်လျှောက်တော့နောက်တစ်ချိန်လျှောက်တဲ့ခါမှာရန်ကုန်တိုင်းလာမကဦးစည်းဌာနညွှန်ကြားရေးမှူးကနေစီစစ်ပြီးတော့ထုတ်ပေးတဲ့မှတ်ပုံတွေမှာအဲ့တော့နှစ်ချိန်ကျွန်တော်ကစီစစ်ခံထားပြီးဖြစ်ပါတယ်ဒါကအခုစစ်စစ်တာကလက်မှတ်ထိုးထားတာကအနောက်ဘက်ခံရုပ်ောက်ပဲကော်မရှင်ဥက္ကဋ္ဌဆိုတော့လက်မှတ်ထိုးထားတော့သူတို့ဟာဒီလိုနိုင်ငံသားနဲ့ပတ်သက်ပြီးတော့စစ်စစ်ပန်ခွင့်ရှိမရှိ
ဟုတ်ကဲ့
အဲ့ဒါမိကုံထုတ်ဖို
့ကျွန်တော်အဲ့ဒါတိုင်းမှာတစ်ချက်လေးကျွန်တော်ဖြတ
်အခုလိုအကြောင်းတက်ချက်တွေဟာလဲကျွန်တော်ရှေ့မှာလုံးဝတော့ပြည့်စုံပါလေလို့ပြောပြီးတော့အခုလိုဟဲ့လားအယူခံရက်တရက်က9ရက်အတွင်းမှာကျွန်တော် candidate list တောင်စောင့်နေပြီမေးနေပြီအဲ့ဒီအချိန်ကြတော့မှ reject လုပ်တာတွေကိုဒီလိုပြောတာဟာဒါအင်မတန်
ဟုတ်ကဲ့ကျွန်တော်ခတ်တူတို့တခုမေးချင်တယ်အခုဖြစ်နေတဲ့ပြဿနာတွေကဟုတ်ကဲ့အခုပေါ့ချူကျွန်တော်ခတ်တူတို့မေးချင်ပါတယ်အခုဖြစ်နေတဲ့ပြဿနာကလူဝင်မှုကြီးကြပ်ရေးဥပဒေကြောင့်ဖြစ်တဲ့ပြဿနာလို့ယူဆနိုင်လားဒါမှမဟုတ်ရွေးကောက်ပွဲဥပဒေကြောင့်လို့ယူဆနိုင်လားဘယ်အချက်ကြောင့်မလဲ
ဟာဥပဒေပြဿနာရှိတယ်ဒီထက်မှာ
ဟာခတ်တူတို့လေးတော့ပြောပါကျွန်တော်စက္ကန့်30လောက်ပဲရပါတော့
တယ်ကျေစုလွတ်တော်ရွေးကောက်ပွဲဥပဒေဆိုတာစောင့်တင်တဲ့အရာထုတ်ထားတယ်နော်ဒါကအဲကျွန်တော်တို့ရင်းပေါ့နော်အခုရွေးကောက်ပွဲကော်မရှင်ကနေဒီစာအုပ်တွေလည်းရောင်းပါတယ
်ကျွန်တော်စက္ကန့်30ပဲအချိန်ရပါတော့အဲ့မှာချုပ်ပြီးတော့ပြောပြ
ပါမယ်ကျွန်တော်အတိအကျဖတ်ပြမယ်နော်သတ်မှတ်ထားသောနေ့တွင်အညီစင်းတင်သွင်းလွှာများစီစစ်ခြင်းနှင့်ဆက်လျင်းသောလုပ်ငန်းအားလုံးပြီးပြတ်အောင်ဆောင်ရွက်ရမည်ဆိုတော့သတ်မှတ်တဲ့နေ့ကကျွန်တော်ဟို21ရက်နေ့သတ်မှတ်တယ်ဒါစီစစ်ဖို့အဲ့ဒီမှာအဲ့ဒီကိစ္စတွေအကုန်လုံးအောင်မယ်ရဲဘက်ကအရာရှိလဲထိုင်နေတယ်ဘာမှမပြောဘူးမပြောလို့ကျွန်တော်မှတ်ဖို့နေတဲ့ဘက်ကိုနှစ်ချိန်ကျွန်တော်မေးတာအဲ့ဒီမှာအကုန်ပြည့်စုံပါလေလျှောက်လွာဒီလိုပြောပြီးတော့အခုလိုဒီလတရက်နဲ့ခုနှစ်ရက်မှာအယူခံတင်သွင်းရရက်တင်နော်အဲ့ဒီထက်မှလာပြီးတော့ဒီနေ့9ရက်နေ့ကျတော့မှကျွန်တော် candidate list တောင်စောင့်နေပြီ
ဟုတ်ကဲ့အခုပေါ့ချူကျွန်တော်တို့တရက်လေးလိုင်းစီစဉ်ချိန်ဆသွားလို့ပါကွာနောက်တစ်ချိန်ကျမှကျွန်တော်ဆွေးနွေးပြပါခင်ဗျာကျွန်တော်တို့အခုတရက်လေးလိုင်းစီစဉ်ကျွန်တော်ဒီမှာရန်နာခွင့်ပြပါပါဝင်ဆွေးနွေးပေးကြတဲ့ဥကျော်စိုးအောင်ဥကျော်မင်းကကျွန်တော်တို့ခေါ်လို့မရပါဘူးခင်ဗျာချူဥမောင်ကြီးကျန်တဲ့သူတွေအားလုံးကျေးဇူးအများကြီးတင်ပါခင်ဗျာသတို့ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်
ကိုသားညုံရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုထုတ်လုပ်သူကိုရန်နိုင်တဲ့အတူတင်ဆက်ပေးခဲ့တာပါရှင် VOA ရဲ့စနေနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါအောင်ရှင
်ဩစတြေးလျနိုင်ငံကနေပြီးတော့ရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားဟာဒီကနေ့စနေနေ့မှာဂျာမနီနိုင်ငံမြူနစ်မြို့ဗူဒါကြီးစီကိုပထမဆုံးဆက်ရောက်သွားခဲ့ပါတယ်အနောက်ဥရောပဘက်ကိုသွားဖို့အတွက်ဟန်ဂရီနိုင်ငံမှာရက်နဲ့ချီတောင်တင်ဆောင်ဆိုင်နေခဲ့ကြတဲ့ဒီရွှေပြောင်းလာသူတွေထောင်နဲ့ချီဟာဩစတြေးလျနိုင်ငံစီဒီကနေ့မနေ့ပိုင်းကရောက်လာခဲ့ပြီးတော့တချို့ကဂျာမနီဘက်ကိုဆက်သွားတာဖြစ်ပါတယ်။ဟန်ဂရီအစိုးရကဒီနိုင်ငံတွေကနေပြီးတော့ထွက်မသွားအောင်တားဆီးထားပေမဲ့လည်းကလေးငယ်တွေနဲ့ဒုက္ခသည်တွေဟာဩစတြေးလျနယ်ဇက်စီကိုတောက်ကြနေကလမ်းလျှောက်သွားခဲ့ကြပါတယ်။အဲ့လိုအခြေအနေမှာပဲဟန်ဂရီအစိုးရကရွှေပြောင်းအခြေချမဲ့သူတွေကိုဘတ်ကားကြီးတွေနဲ့ဩစတြေးလျနယ်ဇက်ဘက်ကိုပို့ဆောင်ပေးခဲ့တာပါ။ဒီကနေ့မနေ့အစောပိုင်းတည်းကရောက်လာနေကြသူပေါင်းထောင်ပေါင်းများစွာရှိပြီလို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ရွှေပြောင်းလာသူတွေအနေနဲ့ဩစတြေးလျနိုင်ငံထဲမှာဒုက္ခသည်အဖြစ်ရှောက်ကျင်လက်ခံမှာဖြစ်တယ်လို့ဂျာမနီနိုင်ငံကိုဆက်သွားရင်လည်းခွင့်ပြုမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဥရောပမှာကြုံတွေ့နေရတဲ့ဒုက္ခသည်အရေးအတွက် EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေဟာလက်ဇမ်ဘာ့ခ်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေကြားမှာဒုက္ခသည်တွေကိုကိုတာမျှယူမဲ့ဘုံဒုက္ခသည်စနစ်ကိုအကောင့်ထဲပေါ်ကြဖို့အတွက်နိုင်ငံသားရေးဝန်ကြီးတချို့ကတိုက်တွန်းနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တနင်္လာနေ့ဟာအလုသမားနေ့ရုံးပိတ်ရက်ဖြစ်တာနဲ့အတူဒီကနေ့ဒီအချိန်မှာအလုလုနေကြသူတွေခံစားနေကြရတဲ့အခွင့်အရေးတွေအတွက်ကိုကြိုးကြိုးဆဆတိုက်ပွဲဝင်ခဲ့ကြတဲ့အမျိုးသမီးအမျိုးသားတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကအကုန်ပြုပြောကြားခဲ့ပါတယ်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Finan ဖြစ်ပါတယ်။ VOA American အတန်းရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတိုမီတာ24 25နဲ့50တိတို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျွန်မအနန်းလောပါ
This program has come to you from the Voice of America, Washington.